Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့နှစ်သစ်မနက်ခင်းဖြစ်ပါစေရှင်။မြန်မာတက္ကသိုလ်1388ခုတကူးလာဇန်10ရက်နှစ်စံတည့်ရက်နေ့2016ခုနှစ်ဧပြီလ18ရက်တနင်္ဂနွေနေ့မနက်ဖြန် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2432နဲ့40တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာနှစ်သစ်ပါခင်ဗျာကျွန်တော်ကတော့ဇုံဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အပေါ်ဟမ်းမင်းကြီး Francis ဟာဂရိနိုင်ငံ Lesbo ကျွန်းကိုသွားပြီးတော့ဒုက္ခသည်12ဦးကိုရောမမျိုးကိုပြန်လည်ခေါ်ဆောင်လာခဲ့ပါတယ်ဂျပန်နိုင်ငံမှာလုသွားခဲ့တဲ့ငရင်တန်းကြောင့်လူပေါင်းများစွာပိတ်မိနေစေဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံအချင်းတောင်တီးတီးမှာပြစ်ဒဏ်ကျခံနေရတဲ့အကျဉ်းသား83ဦးကိုလွတ်ပေးလိုက်တယ်လို့သမရဦးထင်ကျော်ကကြေညာချက်ထုတ်ပြန်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနက်တာ Channel အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီအခုမနက်ခင်းမှာတော့ဒီခုနပြောသလိုပဲအကျဉ်းထောင်တီးတီးမှာပြစ်ဒဏ်ချခံရတဲ့အကျဉ်းသားတွေကတရားနည်းပါးကိုနိုင်ငံတော်သမ္မတရဲ့လွတ်ငြိမ်းချမ်းသာခွင့်နဲ့လွှတ်ပေးကြောင်းကြေညာချက်ထုတ်ပြန်ပါတယ်ဒီထက်မှ Unity Channel ကကိုလူမော်နိုင်လည်းပါဝင်ပါတယ
်ဟုတ်ပါတယ်ဆယ်နိုင်ကျော်ဆယ်နိုင်ခွဲနောက်ကပေါ့ဒုထောင်မှုလေးကဖုံးဆက်ပါတယ်ကျွန်မတို့မနက်ကမနက်ကိုလူမော်နိုင်တို့လွတ်မော်လို့လာပြီးတော့ကြိုပါလို့
စနီဖြစ်သူမလွန်လွန်မြဲရဲ့ပြောပြချက်နဲ့သူအပြည့်စုံကိုထုတ်လွှင့်ပေးသွားမှာပါအဲဒီနောက်နားဆင်နေကြသတင်းဖတ်ဆင်ခဏတွေဖြစ်တဲ့မြမအရေးသုံးသပ်ချက်နဲ့အမေရိကန်အီရန်တို့အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ကြပါတယ်အစည်းအဝေးနောက်ပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစည်းအဝေးကိုပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်ဒီအစည်းအဝေးတွေမတိုင်ခင်အခုရင်ဆုံးတော့တနင်္ဂနွေနေ့မနေ့နောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မန္တန္တာချန်တို့ကကြေညာပေးပါမယ်ရှင်
ပေါ်ဟမ်းမင်းကြီး Francis ဟာဂရိနိုင်ငံ Lesbo ကျွန်းကိုသွားရောက်လည်ပတ်ပြီးတဲ့နောက်ဆီးရီးယားဒုက္ခသည်12ဦးကိုရောမမျိုးကိုပြန်လည်ခေါ်ဆောင်သွားပါတယ်။ကလေးငယ်6ဦးအပါအဝင်မွတ်စလင်မိသားစု3ဦးကို Vatican မှာနေထိုင်ခြင်းစီစဉ်ပေးထားမှာဖြစ်တဲ့အကြောင်းပေါ်ဟမ်းမင်းကြီးရုံးကသတင်းထုတ်ပြန်ပါတယ်။ပေါ်ဟမ်းမင်းကြီး Francis အနေနဲ့ဒုက္ခသည်တွေကြိုးစိုးလက်ခံပါတယ်ဆိုတာကိုပြသလိုက်လို့တဲ့အတွက်အခုလိုလှုပ်ဆောင်ခဲ့ခြင်းဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီမိသားစုတွေဟာစီးရီးယားနိုင်ငံအတွင်းကမတူညီတဲ့မြို့သုံးမြို့ကလာကြသူတွေဖြစ်ပါတယ်သူတို့တွေအားလုံးရဲ့အိမ်တွေဟာဘုံးကျဲတိုက်ခိုက်ခံရပြီးအကုန်လုံးပျက်စီးဆုံးရှုံးသွားကြတယ်လို့ဆိုပါတယ်သူအနေနဲ့ဒီဒုက္ခသည်တွေကိုရောမမြို့ကိုခေါ်ဆောင်လာတာဟာလူသားချင်းစာနာထောက်ထားတဲ့ကိစ္စတစ်ခုနဲ့ခေါ်လာခြင်းဖြစ်ပြီးနိုင်ငံရေးအရလှုပ်ဆောင်ခြင်းမရှိဘူးလို့ဆိုပါတယ်ဒါပေမဲ့ဥရောပတိုက်အတွင်းဒုက္ခသည်တွေအပေါ်သဘောထားတင်းမာမှုတွေဖြစ်ပေါ်နေတဲ့အချိန်မှာပုတ်ဟမ်းမင်းကြီးကအခုလိုဒုက္ခသည်တွေကိုခေါ်ဆောင်လာတာဖြစ်ပါတယ်
ဂျပန်နိုင်ငံတောင်ပိုင်းကျူရှူကျွန်းမှာနောက်ဆက်တွဲပြင်းထန်တဲ့ငလျင်တွေလှုပ်ခတ်ခဲ့တာကြောင့်ထိတ်လန့်ခြောက်ခြားနေကြတဲ့ဂျပန်လူမျိုးထောင်ပေါင်းများစွာဟာတတိယမြောက်ညအဖြစ်ကယ်ဆယ်ရေးစခန်းတွေမှာဆက်နေကြကြရပါတယ်။အင်အားအပြင်းဆုံးငလျင်ဒဏ်ကြောင့်ကြာသပတေးနေ့ကစလို့အနည်းဆုံးလူ42ဦးသေဆုံးပြီး2000နီးပါးဒဏ်ရာတွေရရှိခဲ့ကြတာပါ။ဒီငလျင်ကြောင့်အဆောက်အုံတွေနဲ့တံတားတွေပြိုကျပျက်စီးခဲ့တယ်လို့မြေပြိုမှုတွေလည်းဖြစ်ပေါ်ခဲ့ပြီးတော့ကြီးစံရထားတဲ့စင်းလည်းလမ်းချော်သွားခဲ့ပါတယ်။တနင်္ဂနွေနေ့အစောပိုင်းကတော့ကယ်ဆယ်ရေးအဖွဲ့တွေဟာကူမာမိုတိုဒေတာမှာပြိုကျသွားတဲ့အဆောက်အုံတွေအောက်ပြိမိနေသူတွေဒါမှမဟုတ်ပြိမိနေနိုင်တဲ့လူတရာထက်မနည်းကိုကယ်ဆယ်ဖို့ကြိုးပမ်းရမှာစံတဲ့နဲ့ရာသီဥတုအခြေအနေတွေနဲ့ကြုံခဲ့ရပါတယ်။ဒါ့အပြင်လေပြင်းတိုက်ခတ်ပြီးမိုးသက်ထန်စွာရွာသွန်းမှုကြောင့်နှောင့်နှေးမှုတွေကြုံနေရတဲ့ကယ်ဆယ်ရေးနဲ့ပြန်လည်နလန်ထူရေးကြိုးပမ်းမှုမှာရဲဝန်တန်းတွေစေဘက်ဝန်တန်းတွေမိသက်နဲ့ကာကွယ်ရေးတပ်ဖွဲ့ဝင်အင်အားတောင်းနဲ့ချီပါဝင်ခဲ့ကြပါတယ်။ငလျင်ကြောင့်လူပေါင်း 9,000 ကျော်ဟာလည်းအကြောင်းတွေနဲ့ဒေသန္တရအစိုးရအဆောက်အုံတွေမှာဖွင့်လှစ်ထားတဲ့ကယ်ဆယ်ရေးစခန်းတွေမှာခိုးလုံနေကြရတယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်။
IS Islamic State ကြောင့်အဖွဲ့ဟာကင်ဆာရောဂါနဲ့တူကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကစနေနေ့မှာနှိုင်းယှဉ်ပြောကြားလိုက်ပြီးအီရန်နဲ့ဆီးရီးယားနိုင်ငံတို့မှာရှိတဲ့အဲ့ဒီတောင်ကျန်းသူအဖွဲ့ကိုချေမှုန်းပစ်ဖို့လိုအပ်ကြောင်းဘာဖြစ်လို့လဲဆိုတော့အဲ့ဒီအဖွဲ့ဟာအဲ့ဒီနိုင်ငံတွေမှာစတင်ဖြစ်ပေါ်ခဲ့တဲ့အတွက်ဖြစ်တယ်လို့ပြောပါတယ်။အီရန်နိုင်ငံအတွင်းက IS အဖွဲ့ကိုတိုက်ခိုက်ရေးမှာပင်လယ်ကွေ့နိုင်ငံတွေကကူညီဆောင်ရွက်ပေးကြိုးပမ်းတဲ့အနေနဲ့ UAE အာရဗ်စော်ဘွားများနိုင်ငံကိုရောက်ရှိနေစဉ်ဝန်ကြီးကာတာကအဲ့ဒီလိုပြောကြားလိုက်တာပါ။ IS အဖွဲ့ကိုအနိုင်ရပြီးတဲ့နောက်သူတို့အဖွဲ့ပေါ်ဆက်လက်အနိုင်ရရေးအတွက်လက်တွေ့လှုပ်ဆောင်နိုင်စွမ်းရှိတဲ့ဒေသခံတပ်ဖွဲ့တစ်ခုရှိရေးဟာမရှိမဖြစ်လိုအပ်တယ်လို့ဝန်ကြီးကာတာကပြောပါတယ်။ဝန်ကြီးကာတာဟာ El Dafral လေတာအခြေစိုက်စခန်းကိုတွားရောက်လေ့လာခဲ့ပြီးအဲ့ဒီမှာသူ့ကိုအမေရိကန်စစ်ဖက်နဲ့တန်တမာအရာရှိတွေကရှင်းလင်းပြောကြားခဲ့ပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့က IS အဖွဲ့ကိုလေကြောင်းတိုက်ခိုက်မှုတွေပြုလုပ်တဲ့နေရာမှာဒီလေတာအခြေစိုက်စခန်းကိုအုံပြုနေတာဖြစ်တယ်လို့တခြားထောက်လှမ်းရေးကင်းထောက်ခြင်းနဲ့ကောင်းကင်ကဆောင်ကြည့်ခြင်းကိစ္စတွေအတွက်လည်းအုံပြုနေတာဖြစ်ပါတယ်။ဝန်ကြီးကာတာရဲ့ရှင်းလင်းရတဲ့တန်တမာရေးခီးစဉ်အတွင်းကအရှိအလေပိုင်းခီးစဉ်မှာတော့ စော်ဒီအာရေဗျနိုင်ငံမှာပင်လယ်ကွင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကဝန်ကြီးကာကွယ်ရေးဆိုင်ရာခေါင်းဆောင်တွေနဲ့တွေ့ဆုံတာတွေလည်းပါဝင်ပါတယ်။ဝန်ကြီးကာတာရှိနေစဉ်အတွင်းရီယတ်မြို့ကိုမကြာခင်ရောက်လာမဲ့သမ္မတဘာရက်အိုဘားမားကလည်းပင်လယ်ကွင်းကမိတ်ဆွေနိုင်ငံတွေနဲ့တွေ့ဆုံတဲ့အခါအီရန်နိုင်ငံအတွင်း IS အဖွဲ့ကိုတိုက်ခိုက်ရင်ပျက်စီးသွားတာတွေပြန်လည်တိဆောက်ရေးအတွက်ကူညီထည့်ဝင်ပေးကြဖို့တောင်းဆိုဖို့ရှိနေပါတယ်။
ဘရာဇီးလတော်မှာတင်းငွေတွေနေကြရင်အယုံကြည်မရှိအစိုးတင်သွင်းခံရပွဲရှိနေတဲ့အတွက်သမရဒဲလ်မာယူဆက်ကခုခံကာကွယ်နိုင်ဖို့ကြိုးစားနေရပါတယ်။သမရအဖြစ်နောက်တစ်ချိန်ပြန်လည်အယွေးမခံရမီ2014ခုနှစ်မှာတော့စစ်ပွားရေးကြဆင်းမှုတွေနဲ့ရင်ဆိုင်နေရတဲ့တိုင်းပြည်မှာအစိုးရရဲ့ဘဏ္ဍာငွေတွေကိုသုံးပြီးလူလူထောက်ခံမှုရအောင်လုပ်ခဲ့တဲ့အတွက်သမရယူဆက်အစိုးရဟာဥပဒေချိုးဖောက်ရာရောက်တယ်လို့တိုက်ခန့်တွေကစွပ်စွဲထားတာပါ။ထားပါတယ်တင်းနန်းတက်ပြီးစီဝါရေးပညာရှင်ဖြစ်လာတဲ့အသက်68နှစ်အရွယ်သမရယူဆက်ကတော့ဒီကိစ္စဟာလုံရုံးလုံးစင်တာဖြစ်ပြီးသူ့အနေနဲ့ရာဇဝတ်မှုကျူးလွန်တာမရှိဘူးလို့ငြင်းဆန်ထားပါတယ်အောက်လွတ်တော်မှာမဲခွဲမှုတွေမလုပ်ခင်မှာပဲလက်ဝဲဝါဒီခေါင်းဆောင်တဦးကဘရာဇီးသတင်းစာတစ်စောင်မှာရေးသားခဲ့တဲ့သဘောထားထင်မြင်ချက်ဆောင်းပါးမှာတော့တိုင်းပြည်နဲ့ဒီမိုကရေစီစနစ်အထူးသဖြင့်ဘရာဇီးလူလူရဲ့ဆန္ဒတွေကိုစန့်ကျင်ကြတဲ့ဖောက်ပြန်သူနိုင်ငံရေးသမားတွေကအာဏာသိမ်းတဲ့ကြိုးပမ်းမှုမှာသမရယူဆက်တရားခံဖြစ်ခဲ့ရတာလို့ရေးသားခဲ့ပါတယ်။အယုံကြည်မရှိအဆိုကိုတော့အောက်လွတ်တော်မှာအနည်းဆုံး3ပုံ2ပုံစုစုပေါင်းမဲရေအတွဲ912မဲအနက်342မဲထောက်ခံမှုရမှသာအတည်ပြုနိုင်မှာဖြစ်ပြီးတော့ဒီနောက်မှာမှအထက်လွတ်တော်ကိုပေးပို့နိုင်မှာလည်းဖြစ်ပါတယ်။အထက်လွတ်တော်ကလက်ခံနဲ့ဆိုရင်တော့သမရကိုရပောင်း180အထိတာဝန်ကနေဆိုင်းငံ့ထားမှာဖြစ်ပြီးတော့ဒုသမရကယာယီသမရအဖြစ်တာဝန်ယူရမှာဖြစ်ပါတယ်။
ဒီဝေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 943.3 ညလိုင်းဒိုမီတာ48 kHz 618.9 ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျမြန်မာနိုင်ငံအချင်းထောင်တည်တည်မှာပြစ်ဒဏ်ကြခံရတဲ့အကျဉ်းသား82ဦးကိုလွတ်ပေးလိုက်တယ်လို့သမရဦးထင်ကျော်ကလက်မှတ်ရေးထိုးပြီးဧပြီလ16ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်လိုက်ပါတယ်နေတိကုခသမယမှာအမျိုးသားညာစီရင်နဲ့ပြည်သူလူထုနှလုံးစိတ်ဝမ်းငြိမ်းချမ်းစေရေးတို့ကိုဥတီစေသောအပြင်အခုလိုအကျဉ်းသား83ဦးကိုလွတ်ငင်းခွင့်ပြုလိုက်ကြောင်းသမရဦးထင်ကျော်ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်အခုလွတ်ပေးတာဟာအနေဒီအစိုးရတက်လာပြီးနောက်ပိုင်းဒုတိယအသက်အဖြစ်နဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးခြင်းလည်းဖြစ်ပါတယ်အခုသမရဦးထင်ကျော်ကလူငင်းခွင့်ပေးလိုက်တဲ့အကျဉ်းသား83ဦးဟာဘသူတွေဖြစ်တယ်ဆိုတာမသိရသေးပေမဲ့ပြန်လွတ်မဲ့သူတွေတဲ့မကွေးတိုင်းပေါင်းမြို့နယ်ကကာကွယ်ရေးဌာနစစ်လက်နက်ပစ္စည်းစက်ရုံတစ်ခုအကြောင်းသတင်းဖော်ပြခဲ့တဲ့ Unity Channel ကကိုလိုမွန်နိုင်အပါအဝင်သတင်းသမား5ဦးပြန်လွတ်မယ်လို့ပကုတ်ကူထောင်ဒုတိယထောင်မှုကသူထံအကြောင်းကြားခဲ့တဲ့အကြောင်းကိုလိုမွန်နိုင်ရဲ့ဇနီးဖြစ်သူမတ်လွင်လွင်မြင့်က VOA ကိုပြောပါတယ်အနေဒီအစိုးရကအေပီလာရှင်းနဲ့ကိုရဲတို့မှာပြန်လွတ်ပေးလိုက်တဲ့ចောင်းသားကောင်းဆောင်တွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူစုစုပေါင်း199ဦးရှိခဲ့ပြီးဖြစ်တာကြောင့်အခုလွတ်ပေးမဲ့83ဦးနဲ့ပေါင်းလိုက်ရင်ပြန်လွတ်လာသူနိုင်ငံရေးအကျဉ်းသားနဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့တက်ကြွလှုပ်ရှားသူ282ဦးရှိသွားပြီဖြစ်ပါတယ်။သမရဦးထင်ကျော်ရဲ့အနှစ်သက်ကိုမိန်ကုန်းစကားကိုဧပြီလ18ရက်မြန်မာနှစ်သက်ကိုနေ့မနေ့9နာရီမွန်းတက်12နာရီညနေ3နာရီည8နာရီသတင်းတွေအပြီးမှာ MRTV News Channel နဲ့မြန်မာအသံရေဒီယိုအစီအစဉ်တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်တဲ့အကြောင်းလဲသမရယုံကကြီးညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းနိုင်ငံသူနိုင်ငံသားတွေတကြံပွဲကိုပျော်ရွှင်စွာကျင်းပနိုင်ရေးအတွက်ကြာရနေရာကစေစနာအပြည့်နဲ့ထမ်းဆောင်ပေးခဲ့ကြတဲ့နိုင်ငံဝန်ထမ်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနိုင်ငံသူနိုင်ငံသားတွေဝမ်းမြောက်ဂုဏ်ယူပွဲရာတွေ့မြင်ခဲ့ရတဲ့အကြောင်းလူညုံရေးတာဝန်ယူပေးခဲ့ကြသူများကျမကြီးဝန်ထမ်းတွေအပါအဝင်ရုံးလုပ်ငန်းတာဝန်တွေကိုထမ်းဆောင်ခဲ့ကြတဲ့နိုင်ငံအဝန်းကဝန်ထမ်းတွေမြမရိုးရအစင်လာမပြက်ကျွေးမှုအခမ်းကြသူတွေတန်ရှင်းနဲ့ဝေယဝစ်ဆက်ကိစ္စတွေကိုဆောင်ရွက်ပေးကြသူတွေကိုလည်းကျေးဇူးတင်ကြောင်းအခုလိုမြင်တွေ့ရတဲ့အတွက်နိုင်ငံတော်အနာဂတ်ခီးအတွက်နှစ်ထောင်အားရဂုဏ်ယူဝမ်းမြောက်ရသလိုရှေ့လာမယ့်နှစ်သစ်မှာလည်းလူသစ်စိတ်သစ်မျိုးလင့်ချက်အသစ်တွေနဲ့ရှောက်လန်းတဲ့နေရာမှာဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့မေတ္တာရက်ခံမှတ်တမ်းတင်ဂုဏ်ပြုပါကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီချိန်ထဲမှာပဲနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာတကြံအတက်နှစ်2016ခုနှစ်ဧပြီလ16ရက်နေ့မနေ့9နာရီခန့်ကဘဲဘဲမျက်လုံးအတွင်းတိမ်ခွဲစိတ်ကုသမှုပြုလုပ်ခဲ့ရာအောင်မြင်စွာခွဲစိတ်ပြီးစီးခဲ့ကြောင်းနဲ့ပြီးခဲ့တဲ့ကိုရည်နေကညာဘက်မျက်လုံးခွဲစိတ်ကုသမှုကိုအောင်မြင်စွာပြုလုပ်ခဲ့ပြီးတဲ့နောက်ဘက်ဘက်မျက်လုံးအတွင်းတင်ကိုထပ်မံခွဲစိတ်ကုသမှုပြုလုပ်ခဲ့ခြင်းဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်
။လူခွင့်ရေးအဖွဲ့ရဲ့ဝေဖန်မှုတွေကြက်ကြက်လောင်လောင်ထွက်ပေါ်နေပေမဲ့လည်းလုံခြုံရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်မှုနဲ့လက်နက်အရောင်းအဝယ်သဘောတူညီချက်တွေရရှိနိုင်ဖို့ရည်ရွယ်ပြီးပြင်သစ်သမ္မတ Francois Hollande ဤဂျင်နိုင်ငံကို တနင်္ဂနွေနေ့တော့ရောက်မှာဖြစ်ပါတယ်။သမရအော်လန်ရဲ့အီဂျစ်နိုင်ငံကိုင်ရိုမြို့တော်ခရီးစဉ်ဟာလေဘရွန်နိုင်ငံမှာစနေနေ့ကစတင်ပြီးတော့အင်္ဂါနေ့ကဂျော်ဒန်နိုင်ငံမှာအဆုံးသတ်မဲ့၄ရက်ကြာအရှေ့လေပိုင်းခရီးစဉ်ရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။ခရီးစဉ်အတွင်းအီရက်၊စီးရီးယားနဲ့လီဗျားနိုင်ငံတွေကအကြမ်းဖက်မှုနဲ့မတည်ငြိမ်မှုအခြေအနေတွေကအစဒုက္ခတဲ့အရေးကာလကြာရှည်ဖြစ်ပွားနေတဲ့အစ္စရေးပါလက်စတိုင်းပြည်ပခါတွေအဆုံးအပြောင်းအလဲစိုးရိမ်စရာကိစ္စရပ်တွေကိုအရက်မဟာမိတ်အဖွဲ့တွေနဲ့ဆွေးနွေးသွားမှာဖြစ်ပါတယ်
။ဖွံ့ဖြိုးမှုနှိမ့်ကွင်းနေတဲ့စီးပွားရေးပြန်လည်ဥမော်လာရေးဝိုင်းဝန်းလှုပ်ဆောင်ကြဖို့ကမ္ဘာတဝန်းကဘာနာရေးဆိုင်ရာအရာရှိတွေကတနိဌံပြုလိုက်ကြပါတယ်။ IMF နိုင်ငံကငွေကြေးရမုံငွေအဖွဲ့ရဲ့အဖွဲ့ဝင်နိုင်ငံတွေကစနေနေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်အတွင်းသူတို့အနေနဲ့အားကောင်းပြီးရည်ရှိတည်တံ့တဲ့အလုပ်ကိုင်ပေါ်များပြီးမျှတမှုရှိတဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးဖြစ်ပေါ်မှုကိုဥတီလှုပ်ဆောင်သွားကြမယ်လို့ဖော်ပြထားပါတယ်။
တူရကီသမရအာရိုဝန်ကိုပြက်လုံးထုတ်ခဲ့တဲ့ဂျာမနီနိုင်ငံသားလူရှင်တော်ဂျန်ဘိုမာမန်အပေါ်အရေးယူဖို့ကြိုးပမ်းလာမယ်ဆိုရင်သူဘက်ကနေပြီးတော့အပြည့်အဝရက်တည်သွားမှာဖြစ်တဲ့အကြောင်းဂျာမန်ရုံးမြင့်တမ်းကြားဌာန CDF ကကြေညာလိုက်ပါတယ်ဂျာမန်လူရှင်တော်ကိုအရေးယူဖို့တူရကီရဲ့မြစ်တာရက်ခံချက်ကိုလက်ခံတဲ့အကြောင်းဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကကြေညာပြီးနောက်တစ်ရက်ဖြစ်တဲ့စနေနေ့မှာပဲ CDF ရုံးမြင့်တမ်းကြားဌာနရဲ့အကြီးအကဲကကြေညာပေးခဲ့တာဖြစ်ပါတယ်
ဒီလာစခွန်ရဲ့တင်းငွေနေမဲ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မန္တန်တာချန်တို့ကြီးညာပေးခဲ့ကြတာပါအခုအရင်ဆုံးသမရရဲ့လူငင်းခွင်နဲ့လွမြောက်မဲ့အကျဉ်းသားတွေလည်းဘသူတွေပါမလဲဆိုတာကြည့်ကြရအောင်ပါမြန်မာနိုင်ငံအကျဉ်းထောင်အသီးသီးမှာပြစ်ဒဏ်ကျခံနေရတဲ့အကျဉ်းသား83ဦးကိုလွှတ်လိုက်တယ်လို့သမရဦးထင်ကျော်ကလက်မှတ်ရေးထိုးပြီးဧပြီလ16ရက်နေ့နဲ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်တစ်ချိန်တည်းမှာပဲပခုတ်ကူအကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ Unity Channel ကကိုလူမော်နိုင်အပါဝင်သတင်းသမား5ဦးကိုနှစ်ဆန်းတစ်ရက်မှာလွှတ်ပေးမှာဖြစ်တဲ့အကြောင်းပခုတ်ကူအကျဉ်းထောင်ဒုတိယထောင်မှုကအသိပေးအကြောင်းကြားခဲ့တယ်လို့ကိုလူမော်နိုင်ရဲ့ဇနီးဖြစ်သူမတ်လွန်လွင်မြင့်က VOA ကိုအခုလိုပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ
်နေ့တကူခါတမရမှာအမျိုးသားရင်ကြားစီရင်နဲ့ပြည်သူလူထုနှလုံးစိတ်ဝမ်းငြိမ်းချမ်းစေရေးတို့ကိုဥတည်စေသောအဖြစ်အခုလိုအကျဉ်းသား83ဦးကိုလွင့်ငင်းခွင့်ပြုလိုက်ကြောင်းသမရဦးထင်ကျော်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်အခုလွတ်ပေးတာဟာ NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းဒုတိယအထုပ်အဖြစ်နဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးခြင်းလည်းဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ဖွဲ့စည်းပုံပါတည်ဆဲဥပဒေတွေနဲ့အညီဆောင်ရွက်ပေးသွားမယ်လို့နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဧပြီလ9ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်ထုတ်ပြန်ပြီးနောက်တနေ့ဧပြီလ10ရက်နေ့မှာပဲပညာရေးဥပဒေပြုရင်ပြောင်းလဲရေးအတွက်တောင်းဆိုဆန္ဒပြရင်ဖမ်းဆီးခံခဲ့ကြရတဲ့ကျောင်းသားခေါင်းဆောင်တွေနဲ့တခြားနိုင်ငံရေးအကျဉ်းသား199ဦးကိုလွတ်ပေးခဲ့ပါတယ်။အခုသမရဦးထင်ကျော်ကလွန်ငင်းခွင့်ပေးလိုက်တဲ့အကျဉ်းသား83ဦးဟာဘသူတွေဖြစ်တယ်ဆိုတာအတိအကျမသိရသေးပေမဲ့ဧပြီလ18ရက်နေ့နစ်ဆန်း10ရက်နေ့မှာပြန်လည်လွတ်မြောက်လာမယ့်အထက်မကွေးတိုင်းပေါင်းမြို့နယ်ကကာကွယ်ရေးဌာနစစ်လက်နက်ပစ္စည်းစေရုံတစ်ခုအကြောင်းသတင်းဖော်ပြခဲ့တဲ့ Unity Channel ကကိုလူမော်အပါအဝင်သတင်းသမား5ဦးပြန်လွတ်မယ်လို့ပကုတ်ကူထောင်ဒုတိယထောင်မှူးဦးတင်နိုင်အေးကသူထံအကြောင်းကြားခဲ့တယ်လို့ကိုလူမော်နိုင်ရဲ့ဇနီးဖြစ်သူမတ်လွန်လွင်မြင့်က VOA ကိုပြောပြပါတယ်
အာဟုတ်ပါတယ်ဆယ်နိုင်ကျော်ဆယ်နိုင်ခွဲနောက်ကပေါ့ဒီထောင်ကဟိုဒုထောင်မှူးလေးကဖုံးဆက်ပါတယ်ကျမတို့လက်ဖန်မနဲ့ကိုလူမော်နိုင်တို့လွတ်မှာလို့လာပြီးတော့ကြိုပါလို့
ဟုတ်ကဲ့ခင်ဗျ
ာဒါတော့ဖြစ်သွားပါပြီ
အဲ့တော့ကိုလူမွန်နိုင်နဲ့အတူသူနဲ့အမှုတွဲထဲမှာပါတဲ့သူတွေတခြားသူတွေရောလွတ်မှာလားခင်ဗျာအဲ့ဒီ Unity Channel ရလူတွေရော
ဟုတ်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့အားလုံးလွတ်မှာပါ9ယောက်သူတို့မိသားစုတွေစီကိုလည်းဖုံးဆက်ပြီးပြီလို့ပြောပါတ
ယ်အခုဘယ်ထောင်ကနေလွတ်မှာလဲခင်ဗျာသူတို့
အပကောက်ကူထောင်ကလွတ်မှာပ
ါကိုလူမွန်နိုင်နဲ့ရောစကားပြောခွင့်ရလိုက်ပါသလား
အဲ့လိုမျိုးတော့မရပါဘူးအဲ့ဒုထောင်မှုကလည်းကျွန်တော်ကိုပြောသွားတာပါဒါနောက်တစ်ချိန်ကျမဖုန်းပြန်ဆက်တော့ကိုလူမွန်ကနားမှာရှိတယ်လို့အဲ့လိုမျိုးပြောပါတယ်
ဟုတ်ကဲ့ခင်ဗျာအဲ့တော့အမအခုတော့အမအမျိုးသားအပါဝင်အမအမျိုးသားနဲ့အမှုတွေတူတဲ့လူတွေလွတ်မယ်ဆိုတဲ့တဲ့ရင်ကတော့အခိုင်အမာတိတိကျကျရပြီပေါ့နော်ထောင်မှုကိုယ်တိုင်ဒုတိယထောင်မှုကိုယ်တိုင်ပြောရဲဆိုတော့တခြားသူတွေကဘာများကြားပါသေးလဲခင်ဗျာ
အော်ကျန်တဲ့လူတွေတော့ကျွန်မမကြားသေးဘူးချက်မကြားသေးဘူးသူတို့ကဒီမန်လေးကဦးကျွန်မမောင်လေးပေါ့နော်ကိုကြီးညီလွန်တို့ကိုလွတ်တယ်ဆိုတဲ့တဲ့ရင်တော့ကျွန်မမရသေးဘူးကျွန်မလည်းအဲ့တဲ့ရင်ကိုညှောနေတာပေါ့လေခုပြီတော့ကျွန်မမကြားသေ
းဘူးအော်ဟုတ်ကဲ့သူကတော့မန္တလေးထောင်မှာရှိနေတယ်ပေါ့နော်ကိုကြီးညီလွန်ကတော့
ဟုတ်ပါတယ်မန်းလေးဥပ္ပိုလ်ထောင်ပါပါဟုတ်ကဲ့
ကိုကြီးညီလွင်ဟာ2009ခုနှစ်ရွှေဝါရောင်တော်လန်ရေးမှာဥဆောင်ပါဝင်ခဲ့တဲ့အရှင်ဂမ်ဘီယာဖြစ်ပါတယ်သူကိုပြပနိုင်ငံတွေကိုတရားမဝင်တွားရောက်ခဲ့မှုနဲ့ဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်ကိုလူမော်နိုင်တို့လွတ်မြောက်လာတယ်လို့ပဲကျန်တဲ့နိုင်ငံရေးအကျဉ်းသားတွေလည်းလွတ်မြောက်စေချင်တယ်လို့မတ်လွန်လွင်မြင့်ကဆက်ပြောပါတယ
်အာကျွန်မပြောပါတယ်ပြောပါတယ်ကျွန်မတို့ဒီမြန်မာပြည်ဘက်ကနေသူရေးခဲ့တာပါခဲ့တာပေါ့နော်အဲ့ဟာက ဟိုမတရားတဲ့ထောင်ပံလေးသူချခံခဲ့ရတယ်ပေါ့နော်သူတို့900လုံးကိုချခံခဲ့ရတယ်အဲ့ဒီဒီသူထောင်ထဲမှာရောက်နေတဲ့ကာလအတွင်းမှာကျွန်တော်တို့ဒီပြင်မမမပေါ့ကျွန်တော်ဆိုရင်ကလေးမိုးစားကလေးတွေနဲ့အများကြီးဒီပြင်မမမခက်ခက်ခဲပေါ့ရင်ဆိုင်ခဲ့ရတယ်ဒါပေမဲ့အခုသူလွတ်လာတော့မယ်ဆိုတော့ဒီကျွန်မပြောပါတယ်သူ့အပြင်သူတို့900အပြင်တခြားဒီဆန်းခံထားတဲ့နိုင်ငံရေးအကြီးအကဲအကုန်လုံးပဲလွတ်စေခြင်းနဲ့လွတ်မယ်လို့လည်းထင်ပါတယ်ဒါကြတဲ့ရနေဆိုတော့ဒီမြန်မာတွေအတွက်တကယ်ကိုရှစ်ပြည့်ရမြတ်ပေါ့နော်ရကောင်းရမြတ်ဖြစ်နေတဲ့အတွက်လှုပ်ပေးလိုက်မယ်လို့ကျွန်တော်မျှော်လင့်တယ်။ဒီလိုလှုပ်လာတဲ့အပေါ်မှာကျွန်မဝမ်းပါတယ်ဝမ်းပါတယ်ပေါ့နော်ကျွန်မမောင်လေးဒီကိုနီမီလွတ်လာဖို့လည်းကျွန်မမျှော်လင့်နေတယ်ပေါ့ဒီလိုလှုပ်လာတဲ့တရက်နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလည်းလက်ဆွေတင်တယ်ပေါ့နော
်။အနေဒီအစိုးရတက်လာပြီးရပိုင်းအတွက်မှာပဲပညာရေးဥပဒေပြုပြင်ပြောင်းလဲရေးအတွက်ဥဆောင်လှုပ်ရှားခဲ့ကြတဲ့ကျောင်းသားကောင်းဆောင်တွေအပါအဝင်နိုင်ငံရေးကျင်းသားတွေကိုလွတ်ပေးနေတဲ့အတွက်ကျေးဇူးတင်ကြောင်းလဲမတ်လွင်လွင်မြင့်ကအခုလိုဆက်ပြောပါတယ်
။အာကောင်းပါတယ်။ကျွန်တော်တို့ဒီ NLD အခုဆိုရတဲ့တက်တဲ့ချင်းပါပဲဒီကျောင်းသားတွေလွတ်ပေးတယ်။လွတ်ပေးပြီးတိတ်မကြခင်ပါပဲအခုဒီကျွန်တော်တို့ Unity ကိစ္စပေါ့ Unity ဗထင်သမားတွေဆိုရင်တိတ်ခက်ခဲတယ်လို့လွတ်ပေးဖို့ခက်ခဲတယ်လို့ကျွန်တော်တို့ကြားခဲ့ရတာပေါ့လေ။ကျွန်မဆိုဒီနှစ်ခန်းတရက်လေးမမျှော်လင့်ရဘူး။တကယ်ကိုမမျှော်လင့်ဘူးကဒီဟာကတက်တဲ့တဲ့နဲ့တော့ရင်ဆိုင်ရတဲ့အခြေအနေကိုကျွန်မကြားထားခဲ့ရတော့လွတ်မယ်လို့မမျှော်လင့်ထားဘူးပေါ့နော်။ဒါပေမဲ့ဒီအနာဒီဆိုရအနေနဲ့ဒီဟာဒီကိစ္စကိုအောင်မြင်အောင်လုပ်တယ်ဆိုတော့ဒီကျွန်တော်တို့ကအများကြီးဟိုအနာဒီဆိုရကျေးဇူးတင်ပါတယ
်မကွေးတိုင်းပေါင်းမြို့နယ်မှာရှိတဲ့ဆက်ယုံတစ်ခုဟာလေးအဝက်ဓာတုလက်နဲ့ဆက်ယုံလို့ယူဆရတဲ့အကြောင်းနဲ့ဆက်ယုံဓာတ်ပုံတွေကိုဂျာနယ်မျက်နှာဖုံးမှာဖော်ပြခဲ့တဲ့အတွက် Unity ဂျာနယ်ရဲ့ပေါင်းမြို့နယ်သတင်းတောက်ကိုလူမော်နိုင်အပါအဝင်ဂျာနယ်ရဲ့တာဝန်ခံအက်ဒီတာနဲ့သတင်းတောက်၅ဦးကိုနိုင်ငံတော်လေးအဝက်ချက်အဥပဒေပုံမှန်နဲ့2014ခုနှစ်အတွင်းသမ္မတဦးသိန်းစိန်အစိုးရကဖမ်းဆီးအရေးယူခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်2016ခုနှစ်ဧပြီလ9ရက်နေ့အထိအကျဉ်းတောင်အသီးသီးမှာအကျဉ်းကျနေကြတဲ့နိုင်ငံရေးအကျဉ်းသား122ဦးရှိသလိုနိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုရင်ဆိုင်နေရသူပေါင်း414ဦးရှိကြောင်း AAPPB နိုင်ငံရေးအကျဉ်းသားများကိုကြီးစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါကြောင့်2016ခုနှစ်ဧပြီလ1ရက်နေ့မှာ NLD အစိုးရတက်မလာခင်အထိမြန်မာနိုင်ငံအတွင်းနိုင်ငံရေးအကျဉ်းသားနိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရသူစုစုပေါင်း935ဦးရှိနေတာဖြစ်ပါတယ်။ NLD အစိုးရကဧပြီလ10ရက်နေ့9ရက်နေ့တို့မှာပြန်လွှတ်ပေးလိုက်တဲ့ကျောင်းသားကောင်းဆောင်တွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူစုစုပေါင်း119ဦးရှိသွားပြီဖြစ်ပါတယ်။ဒီကနေ့ပြန်လွှတ်ပေးဖို့နိုင်ငံတော်သမ္မတဦးထင်ကျော်ကကြေညာချက်ထုတ်ပြန်ထားတဲ့83ဦးနဲ့ပေါင်းလိုက်မယ်ဆိုရင်ပြန်လွတ်လာသူနိုင်ငံရေးအကျဉ်းသားနဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့တက်ကြွလှုပ်ရှားသူပေါင်း282ဦးရှိသွားပြီဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်တင်ပြသွားတာပါရှင်အခုမြမရေးတုတ်တက်ချက်ကိုနားဆင်ကြရပါတော့မယ်တိုင်းပြည်ကိုတိုးတက်ဖွံ့ဖြိုးအောင်လုပ်မယ်ဆိုရင်စစ်တပ်ပိုင်းနဲ့နိုင်ငံပိုင်းလုပ်ငန်းကြီးတွေကိုပြုပြင်ပြောင်းလဲဖို့လိုတဲ့အကြောင်းဦးအောင်ခင်ကတုံ့တက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့သူတင်ဆက်ပေးထားပါတယ်ရှင်
စီးပွားရေးလုပ်ငန်းကြီးတွေလုပ်နေတဲ့စစ်တပ်ပိုင်မြမစီးပွားရေးဥပိုင် limited ကို1914ကုမ္ပဏီဥပဒေအရအများပိုင်တာမန်ကုမ္ပဏီအဖြစ်အသွင်ပြောင်းတာကိုအမျိုးသားစီမံကိန်းဝန်ကြီးဌာနကမတ်လ30ရက်နေ့ကခွင့်ပြုကြောင်းဒါရိုက်တာအဖွဲ့ကကြေညာပါသည် NLD အစိုးရသည်စတင်ဖွဲ့စည်းတဲ့နေ့မှာစစ်တပ်ပိုင်ကုမ္ပဏီကိုအများနဲ့သက်ဆိုင်တဲ့အရသာကုမ္ပဏီအဖြစ်အသွင်ပြောင်းတာဖြစ်ပါတယ်မြန်မာစီးပွားရေးဥပိုင် limited ကို1990ပြည့်နှစ်မှာတည်ထောင်တာဖြစ်ပြီးအစုရှယ်ယာပိုင်ရှင်ဟာစစ်ဘက်အဖွဲ့အစည်းစစ်ဘူနဲ့အငြင်းစားစစ်ဘူတွေဖြစ်ပါတယ်စစ်တပ်ပိုင်မြန်မာစီးပွားရေး corporation နဲ့မြန်မာစီးပွားရေးဥပိုင် limited ဟာအမေရိကန်ကဒဏ်ခတ်အရေးယူတဲ့ company စရင်းမှာအခုတည်းကပါဝင်နေစေဖြစ်ပါတယ်လေဗလောင်တောင်ကျင်းနီစီမံကိန်းကိုတရုတ်နဲ့လက်တွဲလုပ်တာဟာဥပိုင် limited ဖြစ်ပါတယ်စစ်တပ်ပိုင်ကုမ္ပဏီနှစ်ခုရဲ့အခမ်းကဏ္ဍနဲ့တာဝန်ကိုပြန်လည်စမ်းစစ်ပြီးနိုင်ငံပိုင်လုပ်တင်တယ်လို့ဇန်နဝါရီလထုတ် Natural Resource Governance Institute ရဲ့ Gilded Gatekeeper ဆိုတဲ့သူတွေကစာရမ်းမှာအကြံပေးထားပါတယ်။အခုတော့စစ်ဘူနဲ့စစ်ဘူဟောင်းတွေရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီဖြစ်သွားပါပြီ
။ကာကွယ်ရေးဝန်ကြီးဌာနကာကွယ်ရေးဦးစီးချုပ်ယုံနဲ့ပစ္စည်းဝယ်ယူမှုညွှန်ကြားရေးမှူးယုံပိုင်တဲ့အစုရှယ်ယာကိုလက်ရှိစစ်မှုထမ်းနဲ့စစ်မှုထမ်းဟောင်းတွေရဲ့လက်ထဲလွှဲပြောင်းပေးလိုက်ပြီလို့လေဒါရိုက်တာအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်အဖွဲ့အစည်းပိုင်းဌာနပိုင်းရုံးပိုင်းပစ္စည်းကိုပုဂ္ဂလိကပိုင်အဖြစ်အသွင်ပြောင်းလိုက်တဲ့သဘောဖြစ်ပါတယ်စစ်ဘူနဲ့စစ်ဘူဟောင်းမှာအကျိုးခံစား권တိုးပွားလာပြီမဲ့1914ကုမ္ပဏီအဥပဒေပုံမှန်136အရကုမ္ပဏီရဲ့ဗန္ဒာရေးအခြေအနေကိုထုတ်ပြန်ကြေညာရပါလိမ့်မယ်ကြေညာဖြစ်ရင်နိုင်ငံတော်သမ္မတကစစ်ဆေးသူသို့မဟုတ်စီရင်စစ်ခန့်အပ်ပြီးစစ်ဆေးနိုင်ပါတယ် သမရထံအစီရင်ခံစာတင်ရမယ်လို့ပုံမှန်138ကဆိုပါတယ်မြမစီးပွားရေးကိုကြီးစိုးထားတဲ့စစ်တပ်ကုမ္ပဏီရဲ့ပိုင်ဆိုင်မှုကိုပြည်သူအများသိနိုင်မဲ့သဘောရှိပါတယ
်နိုင်ငံဝင်ငွေ20ရာခိုင်နှုန်းကိုရေနံဓာတ်ဝိနဲ့တပ်တုတွင်းကရပြီမဲ့2014ရေနံဓာတ်ဝိကရတဲ့ဒေါ်လာတန်း1400ကိုအစိုးရဘတ်ဂျက်မှာမထည့်ပဲပြည်သူငွေစည်းရင်းလှုပ်ထားတယ်လို့ Gilded Gatekeeper စာရမ်းမှာပေါ်ပြပါတယ်ရင်နံဓာတ်ဝိနဲ့တပ်တူတွင်ကန္တာဟာဝင်ဝင်အလွန်ကောင်းပြီးခရိုနီကုမ္ပဏီနဲ့အာဏာပိုင်တွေရောထွေးရှက်တင်ဖြစ်နေတာမို့ပြုပြင်ဖို့မလွယ်ဘူးလို့သုံးသပ်ပါတယ်။ဒါပေမဲ့ NLD အစိုးရခေတ်မှာဒီကန္တာကိုပြုပြင်နိုင်အောင်ရည်ရွယ်ပြီးစာရန်ထုတ်ရတာလို့ဆိုပါတယ်။ရင်နံဓာတ်ဝိလိုနိုင်ငံပိုင်လုပ်ငန်းရဲ့ဝင်ငွေ60ရာခိုင်နှုန်းနီးပါးအစိုးရဘတ်ဂျက်မှာမပါတာဟာအနှုတ်လက္ခဏာဖြစ်ပါတယ်တဲ့။ရင်နံဓာတ်ငွေဌာနရဲ့သီးသန့်ရန်ပုံငွေဒေါ်လာ3400ဟာအစိုးရကျန်းမာရေးအသုံးစရိတ်တဲ့နစာနီးပါးပုံများနေပါတယ်
။မြမရင်နံဓာတ်ငွေမှာတခြားစီးပွားရေးလုပ်ငန်းအများပြားမရှိဘဲငွေကြေးအမြောက်အများကင်ဆောင်တာမျိုးမဖြစ်သင့်ဘူးလို့ဆိုပါတယ်။ရင်နံဓာတ်ငွေနဲ့တပ်ထုတွင်းဆိုင်ရာဥပဒေနဲ့အုပ်ချုပ်တဲ့အဖွဲ့အစည်းတွေရဲ့တာဝန်ဝတ္တရားကိုရှင်းလင်းပြတ်သားစွာသိဖို့လိုပါတယ်။တခြားစင်းစစ်ဌာနကိုသုံးပြီးနိုင်ငံပိုင်လုပ်ငန်းတွေကိုစစ်ဆေးခိုင်းဖို့Gilded Gatekeepers စာတမ်းမှာအကြံပေးပါတယ်စစ်တပ်နဲ့ပတ်သက်တဲ့ကုမ္ပဏီတွေဟာတပ်ထုတွင်းလုပ်ငန်းမှာအများဆုံးပါဝင်နေတယ်လို့ဆိုပါတယ်တယန်ဇာတ24ရေးမှာဘယ်သူကဘာရသင့်တယ်ဆိုတာကိုမြမစီးပွားရေးကော်ပိုရေးရှင်းနဲ့မြမစီးပွားရေးဥပိုင်လီမိတက်ကအဆုံးအဖြတ်ပေးနေတယ်လို့လည်းဖော်ပြထားပါတယ်ဒီလိုအခွင့်ထူးခံဘဝညီကုန်းချုပ်လာရင်အာဏာသိမ်းဖို့အကြောင်းရှာတဲ့အထိစစ်ဘိုလ်တွေကကြိုးပမ်းနိုင်ပွဲရှိပါတယ်
စစ်တပ်ပိုင်ကုမ္ပဏီကနိုင်ငံပိုင်လုပ်ငန်းအပေါ်ဩဇာညောင်းတာဟာအစိုးရကိုအယုံအကြည်ကင်းမဲ့စေပါတယ်စစ်တပ်ပိုင်ကုမ္ပဏီနှစ်ခုဟာကိုယ်ပိုင်အုပ်ချုပ်ခွင့်ရပြီးနေအစိုးရလိုပြုမူနေပြီးအစိုးရရဲ့ဗန္ဒယေးစီမံခန့်ခွဲမှုမှာမပါဝင်ပဲအခွင့်အူးခံယူတာဟာတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုအဟန့်အတားဖြစ်စေပါတယ်ဒါပေမဲ့နိုင်ငံပိုင်လုပ်ငန်းရဲ့အခန်းကဏ္ဍကိုအကျယ်တဝင့်ရှင်းလင်းထားတဲ့ဥပဒေမရှိတဲ့အတွက်နိုင်ငံပိုင်လုပ်ငန်းကိုအဓိပ္ပာယ်ဖွင့်ဆိုဖို့လိုနေပါတယ်အစိုးရကိုထောက်ခံအားပေးတဲ့ပုဂ္ဂလိကလုပ်ငန်းရှင်ခရိုနီတွေအကျိုးခံစားရအောင်နိုင်ငံပိုင်လုပ်ငန်းတွေကအကွက်ထွင်ပေးနေပုံကိုလည်း Gilded Gatekeeper စာရမ်းမှာဖော်ပြပါတယ်။တရားစတဲ့လုပ်ငန်းကိုယုံကြည်စေခြင်းဒီပြဿနာကိုပြည်သူရှေ့မှောက်ချပြပြီးအတိအလင်းဆွေးနွေးရမယ်လို့ဆိုပါတယ်။သိတာမြင်တာမှုကင်းမဲ့တဲ့အတွက်နိုင်ငံပိုင်လုပ်ငန်းဟာထိပ်ပိုင်းကစစ်ဘူအရာရမ်းနဲ့ခရိုနီကုမ္ပဏီတွေကိုကျိုးရှာတဲ့နေရာဌာနလိုဖြစ်နေပါတယ်။နိုင်ငံပိုင်လုပ်ငန်းကထိတ်တန့်အရာရှိတွေကို6လတကြိမ်လွှတ်တော်မှာအစီရင်ခံခိုင်းပြီးမေးမြန်းစုံစမ်းခိုင်းတာဟာ NLD အစိုးရလုပ်ရမယ့်တာဝန်တစ်ခုဖြစ်တယ်လို့ Natural Resource Governance Institute ရဲ့ Gilded Gatekeeper စာရမ်းမှာအကြံပေးတင်ပြထားပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုကြာသပတေးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးအခုလိုတနင်္ဂနွေမနက်ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါတယ် VO American တပ်ရဲ့တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးဒေါ်လာလတ်တန်းစီစဉ်ပို့ချပေးထားတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီတွင်ပါအင်္ဂလိပ်မှကန်ဆာဂန္ဓာမှာဘူးကိုအခြေခံတဲ့ idiom အသုံးတစ်ခုကိုတင်ပြပေးမှာမို့ပထမဦးဆုံ
း hit the bull's eye
ကိုတင်ပြပေးမှာဖြစ်ပါတယ်ဆာလုံပေါင်းက HIT hit ကထီတာ THE the BULL apostrophe S bull's EYEI bull's eye ကနှစ်တို့ရဲ့မျက်စိဆိုတော့စစူးထုံရဲ့ဓာတ်ရိုက်ဒေးတွေကတော့နှစ်တို့ရဲ့မျက်စိကိုတိတိထိမှန်တာဖြစ်ပါတယ်တကယ်တော့ bull's eye ဆိုတဲ့အဓိပ္ပာယ်ကတနပ်ပြစ်မယ်မြားပြစ်လေ့ကျင့်မယ်ဆိုရင်ပြစ်မှတ်အလယ်မှာရှိတဲ့အမဲစဲဗဟုချက်ကိုခေါ်တာလည်းဖြစ်ပါတယ်။ဒါကြောင့် hit the bull's eye ရဲ့ idiom အဓိပ္ပာယ်ကတော့ပြောလိုက်တာလုံးလိုက်တာထိထိမိမိရှိတာအပိုင်တီးထည့်လိုက်တာမျိုးတကယ်ကိုလူရင်းရောက်အောင်လုပ်နိုင်တာတိတ်ကိုမှန်နေတာကျမတို့မြန်မာဘန်းစကားမှာတက်တီပဲဟေးလို့ပြောတာနဲ့တူတယ်လို့ဆိုရမှာပါ။ဒီသုံးနှစ်ပတ်သက်တဲ့ George Rupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ You hit the bull's eye when you said corruption is the root of evil
အဂရီလိုက်စားမှုဟာအကုသိုလ်ရဲ့အခြေခံဖြစ်တယ်လို့မင်းပြောတာ
တကယ်ကိုတက်ထီပဲမှားလိုက်နေချင်းလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခါဦးတည်လာကြည့်ချင်ရအောင်ပ
ါ You hit the bull's eye when you said corruption is the root of evil
ကုဆလေတင်ပြပြီးမှကတော့
Take the bull by the horns
ဖြစ်ပါတယ်ဆာလုံးပေါင်းက take take ကယူရာ the the bull the bull ကနတို့ by by ကနှင်းthe the horns the horns ကဥကြိုဆိုတော့စကစုခုရဲ့လုံကောက်ဒီပဲကတော့နှစ်တိုးကိုသူ့ရဲ့ဥကြိုကနေကင်တွေ့လိုက်တာဖြစ်ပါလေနှစ်တိုးဆိုတာတိတဲ့အတိုင်းပါပဲအာရှိတဲ့ခွေလိုက်ရင်အန်ဒီရဲ့ချီတဲ့တက်တာမှမဟုတ်တဲ့အတွက်နှစ်တိုးကိုသူ့ဥကြိုကနေကင်မယ်ဆိုရင်အန်ဒီရဲ့ရှိပေမဲ့အနိုင်ဆုံးနေရာကနေကင်တာထိနာဆိုတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါလေ idiom ဆိုတဲ့သဘောပိုက်ဒီပဲကတော့ခက်တဲ့အခြေအနေတစ်ခုခုကိုကျမတို့မြန်မာဘန်စကားရဆိုရင်ဂါကနနအပိုင်ကိုင်ပြီးတတ္တိရှိရှိပြပြတတ်တာဖြည့်ရှင်းမှုစူးစမ်းတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ George Hope ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ My boss took the bull by the horns and warned the two workers to stop quarreling or leave the room
ကျွန်တော်ဆရာသမားကရန်ဖြစ်နေကြတဲ့အမှုတန်းနှစ်ဦးကိုရိုက်ရင်ရမရရင်တော့အခန်းကနေထွက်သွားကြလို့အပိုင်မဲအပြတ်ပြောလိုက်တယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ My boss took the bull by the horns and warned the two workers to stop quarreling or leave the room.
ခုနောက်ဆုံးတင်ပြပေးမှာကတော့
Bull in a china shop.
ဖြစ်ပါတယ်။ဆာလုံးပေါင်းက BULL bull ကနတို INN ကအထဲမှာA C H I N A S H O P a china shop ကတော့ဒီနေရာမှာကျွေးတဲ့ကျွေးပကံတွေကျွေးတဲ့ပစ္စည်းတွေစသဖြင့်ရောင်းတဲ့ဆိုင်ကိုဆိုလိုတာဖြစ်ပါတယ်။စကစုတစ်ခုလုံးရဲ့တိုက်ရိုက်ဒေဘေကတော့ကျွေးတဲ့ရောင်းတဲ့ဆိုင်နဲ့ရောက်နေတဲ့နှစ်တို့ဖြစ်ပါတယ်။ကျွေးပကံတွေကျွေးအိုးကျွေးခွက်စသဖြင့်တို့ဟာကွဲလွယ်တာဖြစ်တဲ့အတွက်ကြောင့်ကြမ်းကြမ်းကင်လို့မရနိုင်တာတော်ရရှိများအသည့်ဖြစ်ပါတယ်။ဒါကြောင့်အဲ့ဒီကျွေးတဲ့ကျွေးပကံတွေရောင်းတဲ့ဆိုင်ထဲနှစ်တိုးရောက်နေတယ်ဆိုရင်တော့ဆိုင်ထဲမှာရှိရှိသမျှဟာကွဲဖို့အန်ဒီရဲ့ရှိတဲ့သဘောဖြစ်ပါတယ်ဒီသုံးရဲ့ idiom အသေးပဲကကျမတို့မြန်မာဘန်စကားအရာရှင်းရှင်းပြောရရင်တော့လှုပ်လိုက်ရင်အရာနဲ့အကြောင်းကြောင့်ဆိုတာနဲ့တူတယ်လို့ဆိုရမှာပါတတိထားနေရမယ့်နေရာကွဲလွယ်တဲ့ပစ္စည်းတွေရှိတဲ့နေရာမှာမနေတတ်မထိုင်တတ်တော့လှုပ်လိုက်ရင်ကွဲတာရှာတာကျိုးတာပဲ့တာဖြစ်ပြီးအကြမ်းမခံနိုင်တာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်မလို့လှုပ်လိုက်ရင်တော့အခြေအနေပိုဆိုးသွားတာမျိုးကိုလေဒီ idiom နဲ့ရည်ညွှန်းသုံးပါတယ်။ကျမတို့တခါတည်းကနေ့စဉ်ဘဝမှာသူ့ကိုတော့ပေးမကင်နေနဲ့သူကင်လိုက်ရင်တော့ကွဲလိမ့်မယ်။ကြည့်လိုက်ရင်သူ့လက်ချက်ပဲလို့စသဖြင့်အပြောခံရတဲ့လူမျိုးကိုလေဒီ idiom နဲ့ရည်ညွှန်းသုံးနိုင်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John is like a bull in a china shop.His wife has to remind him to be careful all the time.
John ha phit lai yin tu le chet ji be. Da chaung mulo tu zini ga tu go tri tha ni bu a mye tri pe ni ya de le lu thi be ya ba de. U ma go naw ta khaw le la chi cha ya au ma.
John is like a bull in a china shop. His wife has to remind him to be careful all the time.
ဒီတဲ့ဘာဘိုးကိုအချိန်ခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
hit the bull's eye take the bull by the horns bull in a china shop
တို့ဖြစ်ကြပါတယ်နောက်တဲ့ဘာခုလိုခြေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ရတာပါရှင်တော်ရရှင်များအနေနဲ့ VOE ကိုစားလိုက်ကနေတစင်ဝေဖန်ကြံပေးစာတွေပေးပို့လို့တယ်တည်သချင်းတောင်းယူလို့ကြတယ်ဆိုရင်ကျမတို့ရဲ့စားလိုက်လိပ်စာက VOE American တပ်မြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်855ဖြစ်ပါတယ်တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့2323255555လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ကနေ2016ခုနှစ်ဧပြီလ18ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ဒါ့အပြင် VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေရောလက်ကင် mobile phone တွေကပါတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်။အခုစနေနေ့ညကထုတ်လွှင့်ပေးခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နားဆင်ကြရပါတော့မယ်။ကိုကျော်ကျော်သိန်းစီစဉ်တင်ဆက်ပြီးမတ်စုမောင်ကထုတ်လုပ်သူအဖြစ်ဆောင်ရွက်ပေးထားပါတယ်ရှင
်။ကျွန်တော်တို့ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးမြမယူရနှစ်တကူအခါသမယမှာမင်္ဂလာပေါင်းနဲ့ပြည့်စုံပါစေကြောင်းဆုမွန်ကောင်းတောင်းရင်းနဲ့စနေနေ့ညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ဒီကနေ့မှာတော့မြမယူရအတကြံနှစ်တကူရေကစားပွဲတော်ပြီးဆုံးသွားပြီဖြစ်ပြီးတော့မကြခင်အချိန်ပိုင်းအတွင်းမှာပဲမြမယူရနှစ်တကူအချိန်ကာလကိုရောက်တော့မှာပါ။ဆိုတော့နှစ်တကူအချိန်ကာလမရောက်ခင်ကလေးမှာဟလာအရသာတူပထမဆုံးနှစ်ပေါင်းများစွာတွင်ပထမဆုံးဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာပထမဆုံးချိန်ကျင်းပတဲ့ဒီနှစ်တကူကြံပွဲတော်မှာအရင်နှစ်တွေကနဲ့မတူတဲ့ဘယ်လိုထူးထူးခြားခြားအခြေအနေတွေများရှိခဲ့တယ်လဲဒါတွေကိုကျွန်တော်တို့အတွေ့အကြုံပဲဆွေးနွေးကြဖို့ဖြစ်ပါတယ်ဘယ်နဲ့ဆွေးနွေးပြဖို့အတွက်ကျွန်တော်အဓိကတော့မြို့ကြီးနှမျိုးဖြစ်တဲ့ရန်ကုန်နဲ့မန္တလေးဘက်ကအခြေအနေတွေကိုနှစ်နှစ်ဆက်ဆက်ပြောပြပေးနိုင်မယ့်သူနှုတ်ကိုဖိတ်ခေါ်ထားပါတယ်တူကတော့မန္တလေးမြို့ကအစာရေးဆရာစုငှက်ပါနောက်တူကတော့ရန်ကုန်မြို့က78မျိုးဆက်ငင်းရိုင်းနဲ့ပွင့်လင်းလူဖွဲ့စည်းကခေါင်းဆောင်တူဖြစ်တဲ့ကိုချင်းပြပါဆိုတော့ပထမဦးဆုံးမန္တလေးဘက်ကအခြေအနေကိုဆရာစုငှက်မန္တလေးဘက်မှာအရင်နှစ်တွေနဲ့မတူတဲ့ဒီနှစ်တကြိမ်ရထူးခြားချက်လေးတွေအရင်ပြောပြပါခင်ဗျ
ဟုတ်ကဲ့ခင်ဗျဒီနေ့ကြံကတော့ကျွန်တော်တို့ပြည်သူများစုရွေးကောက်တင်မြောက်လိုက်တဲ့အစိုးရသစ်ရဲ့ပထမဦးဆုံးပွဲဦးတွဲနှစ်ဖူးတွေတွေ့ရတဲ့ကြံပေါ့ဗျာအဲကျွန်တော်တို့ကလည်းအထူးသဖြင့်မန္တလေးကြံကိုပြောရတာကလည်းမြမရွေးရရင်ကျမှုကြံနဲ့ပတ်သက်ပြီးပြောကြဆိုကြတယ်ဆိုရင်ဖြင့်မန္တလေးကြံကအရှိကနေမှနမိတ်ပုံတစ်ခုဖြစ်နေလို့ဒါကိုဦးစားပေးပြောရတဲ့အဲကိစ္စလည်းဖြစ်နေပါတယ်အဲ့တော့ဟိုအစိုးရတက်မှာပထမဆုံး10ရက်ကျော်တတန်းအတွင်းမှာပထမဆုံးစကြုံရမယ့်ဟာတကြံပွဲတော်ဖြစ်တယ်ပေါ့နော
်အဲ့တော့
ကျွန်တော်တို့မန္တလေးကလည်းနှစ်ပေါင်း30လောက်ဟိုရိုင်းရိုင်းပြောကြရရင်တကြံအပြိုရေပြက်ခဲ့ရတယ်ပေါ့ဗျာမန္တလေးတကြံဆိုတာကဟိုပဲခက်ကြရတောက်လျှောက်ရင်ကျင်းမှုတကြံတစ်ခုအနေနဲ့အမှုပညာပေါင်းစုံဖူးပွင့်ရပြီးလူလူတကြံဒီလူတကြံဖြစ်ခဲ့ရတယ်မှာ1988ဒီလူရေတော်ပုံကြီးနောက်ပိုင်းမှာတော့တကြံဟာစီးပွားရေးတကြံကိုကျိုးအတွေ့အလားအသုံးချတဲ့ကြံအာနာအတွေ့အသုံးချတဲ့ကြံအခွင့်လူကံကြံဖြစ်ခဲ့တာကိုကျွန်တော်တို့မန္တလေးသူမန္တလေးသားအားလုံးကဟလာဒီစိတ်ပြက်စွာနဲ့ရင်စီးပြီးတော့ခံခဲ့ရတာနှစ်ပေါင်း30ဒီပါရှိပြီပေါ့ဗျာရှိခဲ့တော့ဒီအခုဟလာဒီ1989-98ခုမဲ့ကြံမှာဖြစ်အစိုးရတည်ရဲ့ပထမဦးဆုံးလက်ဦးဆုံးကြံဟာနောင်ကျွန်တော်တို့ဖြစ်စေခြင်းသောကြံအတွေ့အခြေခံအုံမြစ်တွေချပေးနိုင်ကောင်းရဲ့ဆိုပြီးတော့ဖေဖော်ဝါရီလကုန်နဲ့မတ်လဆန်းလောက်ဆိုရင်ပဲကြံအတွက်ကြိုတင်ပြင်ဆင်ကြတော့အဲ့ဒီကာလကလေးကအားလုံးကမျောလင်းနေကြတယ်ဗျအဲ့ဒီမှာဆိုရင်လွတ်တော်ကလည်းပေါ်နေပြီမျောလင်းနေကြတော့အဲ့ဒီအတွက်မျောလင်းနေကြပေမဲ့လေကျွန်တော်တို့ဒီနေ့ကြုံရတာကတော့ကျွန်တော်တို့မျောလင်းတယ်လို့ဖြစ်မလာတော့မန္တလေးကြံဟာသိပ်ပြက်စွာနဲ့ဒီနေ့ဆိုရင်ကုန်ဆုံးသွားပြီပေါ့ဗျာဒါကျွန်တော်ကနေဦးပြောချင်ပါတယ်ဟုတ်ကဲ့
ဒါဆိုရင်တော့နောက်ပိုင်းမှာတိတ်မကြခင်အချိန်မှာမျောလင်းခြင်းနဲ့မကိုက်ဖြစ်နေဘယ်လိုမျိုးစိတ်ပြက်စရာကုန်ဆုံးသွားတယ်ဆိုတာလေးဆက်ပြောကြတာပေါ့ခင်ဗျာအရင်ဆုံးတော့ရန်ကုန်ပဲကျွန်တော်တို့အရင်နောက်ပြောကြအောင်ပ
ါ
ကိုကြည်မီတယောက်ကရန်ကုန်မြို့မှာကျွန်တော်တို့ဒီတောင်းတို့မျိုးဆက်တန်ချက်အဖွဲ့နဲ့ဟဲ့လားရန်ကုန်တမျိုးလုံးဒီဘက်ရောက်ခဲ့တယ်ဆိုတော့ရန်ကုန်တကြံကိုတော်တော်များများတွေ့ခဲ့မယ်လို့ထင်ပါတယ်ကိုကြည်မီဘာတွေများထူးထူးခြားခြားတွေ့ရပါတယ်လေခင်ဗျာ
ကျွန်တော်ကတော့ဟိုဒီနေ့ကတော့ထူးခြားတဲ့တကြံလို့ကျွန်တော်အဲ့လိုမှတ်ယူပါတယ်နောက်ထူးသဖြင့်ပေါ့ကျွန်တော်တို့ပထမဘာပြောင်းလိုက်နေလဲဆိုတဲ့ခါကျတော့အရင်ကမြို့တော်ဝန်မန်းနက်ဆိုတဲ့နေမှာဝန်ဆိုတာကြီးကိုဖြုတ်လိုက်ပြီးတော့မြို့တော်ဘဟုမန်းနက်ဆိုပြီးပြောင်းလိုက်တယ်နော်အဲ့ဒါကဘာလဲဆိုတော့ဒါပြည်သူမန်းနက်ဖြစ်သွားပြီဆိုတဲ့အဓိပ္ပာယ်ဒါတော်တော်ပြောင်းလိုက်တဲ့ကိစ္စနော်အရင်ကဒါမြို့တော်ဝန်မန်းနက်ဆိုတာပြည်သူမန်းနက်မဟုတ်ဘူးဗျဒါမြို့တော်ဝန်ဟလာရရှိအစိုးရတယောက်ဆေးရက်ကပိုင်နေဆိုတဲ့အဓိပ္ပာယ်ပဲအဲ့တော့အဲ့ဒီကျွန်တော်တို့မြို့တော်ဘဟုမန်းနက်လို့ပြောင်းလိုက်တဲ့ဟိုကပြည်သူ့ရဲ့စိတ်ထဲမှာအတော်ကျဉ်တတ်တယ်ဗျအော်ကျွန်တော်မနစ်ကထက်စားလို့ရှင်အဲဘိုးမနစ်ကြီးကတော်တော်စီကားတာကိုတွေ့ရတယ
်ဟုတ်ကဲ့
ချက်ပေါ့ဗျာနောက်တစ်ချက်ကလူတွေကဒီကဆက်ကွန်ထရိုးရှိတယ်ဗျာကျွန်တော်တို့လူမျိုးတွေကအဓိကတော့ဗျာသူတို့ယုံကြည်တဲ့ ပုံကိုယ်တွေတော့သူတို့ယုံကြည်တဲ့ခေါင်းဆောင်တွေကနေပြီးတော့ကကျွန်တော်တို့ကျမတို့ဒါလေးအကူအညီပေးပါလို့မေတ္တာရက်ခံနေတယ်အကူအညီဖို့အတွက်အရှင်းနဲ့ဖြစ်နေလူမျိုးတွေဆိုတာတွေ့ရတယ်အဲ့တော့အခုဝစားစီရင်မှုတွေကအစကတော့အများစုကတော်တော်လေးကိုလုံလုံချုံချုံနဲ့ဆိုလိုချင်တဲ့ဘောဗျာဟိုအပျော်အတွက်လည်းသူတို့အရှင်းပြမယ်နောက်ပြီးတော့ဟိုတိရုပ်ပြတဲ့အနေထားလည်းမရှိဘူးဆိုတော့အဲ့ဒီဝစားစီရင်မှုတွေလည်းကျွန်တော်တွေ့ရတယ
်ဟုတ်ကဲ့
နောက်တစ်ချက်ချက်ပြောချင်တာပါလဲဆိုတော့ခါကျတော့အစိုးရအပြောင်းလဲဖြစ်တယ်ဗောဗျာအဲ့ဒီအပြောင်းလဲကာလမှာဘာဖြစ်လဲဆိုတော့အဲ့ဒီအစိုးရတက်ကသမန္တန်သူကဟိုစီစဉ်ထားတာကျွတ်တင်တင်စင်လာပြီးကျွတ်တင်စိတ်ကူးထားပြန်ဆိုတော့ဆိုမှလည်းလုပ်ငန်းကိန်းတာတွေကအရင်အစိုးရလက်ထက်မှာချထားတဲ့ foundation တွေရှိတယ်အဲ့တို့သူကင်တာဟိုပေါ့ဟိုတကြံရေကစားတဲ့ပုံစံဘာသာအစပေါ့ဗျာအရင်ပုံစံတွေရှိတယ်အဲ့ဒါကိုဝင်ပြီးတော့အဲ့ဒီအစီအစဉ်ကိုဝင်ပြီးပြင်ကြတာတွေရှိရတာပေါ့
နော်
အချို့ကလည်းပြင်လို့မရတာရှိတာပေါ့အဲ့တော့အဲ့ဒီမှာတော့အကောင်းဆုံးလုပ်နေတာစီးပွားဖြစ်မနက်တီးပေါ့နော်စီးပွားဖြစ်မနက်တီးကတရားပြုတ်ပြတ်မှုကိုမွေးထုတ်ပေးတဲ့အဓိကနေရာတွေပဲအဲ့စီးပွားဖြစ်မနက်တီးကိုတားဆီးလိုက်တယ်တားဆီးလိုက်ပြီးတော့အဲ့ဒီမှာတခုပဲပါလဲဆိုတော့အချိန်မပေးနိုင်တဲ့အတွက်ဒီနေရာမှာ develop ဖြစ်အောင်ပေါ့လူတွေပို့ပြီးတော့ပျော်နိုင်အောင်ဘာလို့ပေးနိုင်မလဲဆိုတော့ဟာတော့အချိန်ကတိတ်ကြီးသွားတာပေါ့နော်ဒါပေမဲ့လည်းတခုကြောင်းတခုရှိလာတော့ကျွန်တော်တို့ဒါရှာဦးထွန်းလင်းရဲ့ကျွန်တော်တို့ဒါဟိုအစိုးရကျွန်တော်အာဏာမလွှဲခင်တည်းကဟိုကရှာဦးထွန်းလင်းနဲ့
ပြန်ထားတယ်ဟာ
ပူပေါင်းပြီးတော့ဟုတ်ကဲ့ဒီအယ်နီညိုကိစ္စနဲ့ပတ်သက်ပြီးဟိုဒီကန်တော်ကြီးနဲ့အင်းရကံကိုဒါအရန်ရေဖြစ်ကျွန်တော်တို့ထားနိုင်မှုတွေတကြမှာရေလျှော့သုံးဖို့မြစ်တရခံကြမယ်ဆိုတာလည်းရှိပါတယ်။ဒါလည်းအစိုးရတက်ကဒီကောင်းတဲ့ပေါ်ပေးတာလည်းဖြစ်ပါတယ်။အဲ့တော
့
ချုပ်ကျင်တဲ့အိပယ်တော့ချုပ်ကြည့်လိုက်မယ်ဆိုလို့ရှိရင်တော့ကျွန်တော်ကတော့ရန်ကုန်တကြံကိုဟိုဒီကျင်းတဲ့ဗျာ
။ဟုတ်ကဲ့ကျွန်တော်တ
ို့ကမြို့သားတွေကျွန်တော်တို့နိုင်ငံသားတွေကဟိုအကူအညီတို့ယုံကြည်တဲ့လူတွေကအကူအညီတောင်းပြီဆိုလို့ရှိရင်ပေးဖို့အတွက်အစီအစဉ်ဖြစ်နေတယ်။အဲ့တော့ကျွန်တော်တို့ရှေ့လျှောက်မှာဒီတဲ့ပို့ပြီးတော့ဟလာဟိုပျော်နိုင်တဲ့နိဗ္ဗာန်ပို့ပြီးစီးလုံးနဲ့ပို့ပြီးအဲ့ဒါရိုးရတဲ့ကြံဘက်ကိုဥတည်တဲ့နိဗ္ဗာန်ကြီးအများကြီးပေါ်ထွက်လာတယ်လို့ကျွန်တော်ယုံကြည်တယ်။
ဟုတ်ကဲ့အပြောင်းလဲလေးတွေကိုတော့ကျွန်တော်တို့ကတော့အဝေးရောက်နေတဲ့အတွက်ဒီ internet online ပေါ်မှာတက်လာတဲ့သတင်းဌာနတွေကတင်နေလူတယောက်ချင်းစီကတင်နေဓာတ်ပုံတွေကနေတစ်ဆင့်ကျွန်တော်တို့တချို့အပြောင်းလဲလေးတွေကိုသတိထားမိတာရှိပါတယ်။ကျွန်တော်ဒီနေရာမှာတေချာသိကျင်တာတစ်ခုကစီကားမှုပေါ့လေစီကားမှုနဲ့ပတ်သက်ပြီးတော့ပြောရင်အနေဆုံးဆင့်မနှစ်ကထက်ဆိုင်ဒီနှစ်ကပိုပြီးစီကားတယ်လို့ရောပြောလို့ရပါရဲ့လားရန်ကုန်မှာ
ပြောလို့ရတယ်ပြောလို့ရတယ်လို့စီကားပါလဲဆိုတော့အဓိကဗျာအရင်တော့ဟိုကျွန်တော်တို့ဒီစီးပွားရေးမန်နက်တွေမှာသွားပြီးတန်းစီညာတဲ့ဒုက္ခတော့ကြီးတာရောဗျာကားတွေလည်းပိတ်လူတွေလည်းပိတ်ပေါ့အခုကဒါကျွန်တော်မနေ့ကဆိုလို့ရှိရင်ဒါဒုတိယအချက်နေဆိုလို့ရှိရင်အင်းစိန်လိုင်းတစ်ခုကပိတ်သွားတယ်ဗျာအင်းစိန်လိုင်းတစ်ခုကပိတ်သွားဆိုတော့လူတွေတန်းစီနေကြတာအိမ်တိုင်းအိမ်တိုင်းကရေထွက်ပတ်တာ
ဟုတ်က
ဲ့အဲ့ဒါပါလဲဆိုကျွန်တော်ဟိုငငယ်ကကျွန်တော်အရသာတစ်ခုကိုသွားတွေ့မိတယ်ဗျာအဲ့ဒီအရသာကိုကျွန်တော်ပြန်ရလိုက်တယ်အဲ့တော့ကျွန်တော်တို့ရင်းတော့ဒါ Golden Valley ဆိုတာ A9 ထွက်ပြီးတော့ရှီတောင်ကြားဆိုရင် A9 ထွက်ပြီးရေပက်ကြတာပေါ့နော်နောက်ပြီးတော့ရှမ်းလန်းတစ်လျှောက်ပေါ့ဗျာနော်ဒါ Mandate နောက်ပြီးတော့မြို့ထဲမှာဆိုတော့ဒါ Mandate ပေါ့အဲ့တော့အခုကပါလဲနောက်တစ်ချက်ကပါလဲဆိုအခုတူတာက Insane တစ်လျှောက်ဗျာ
Okay
Insane ကInsane လန်းတစ်လျှောက်ဟာအဲ့လာကျွန်တော်တို့ဒီအချက်နေ့ကနေစပြီးတော့အဲ့ဒါအချက်နေ့ထီကိုအင်းလန်းA9 ရေထွက်ပြကြတာဆိုရေကစားကြတာပေါ့နော်အဲ့တော့အခုအဲ့ဒီဟာကိုကျွန်တော်သတ်ပြရတယ်ဒီနေ့အတွင်းမှာကိုA9 ရေထွက်ပြီးကြ
တာဆိုရေပုံကပြောရင်ကျွန်တော်မနစ်ကတက်စီတာပေါ့နော်
ကျွန်တော်ကတော့အဲ့လိုယုံကြည်နေရင်ရတဲ့စီတယ်အဲ့လိုယုံ
ဟုတ်ကဲ့ကျွန်တော်တို့စီကိုအတန်ဖိုင်နဲ့ပို့ပြီးတော့ဆွေးနွေးထားတဲ့တော်တာရှင်သူရှိပါတယ်သူကဒေါခင်မျိုးဆွေပါဒေါခင်မျိုးဆွေဆွေးနွေးထားတာကတော့ကျွန်တော်တို့စုစုပေါင်း2မိနစ်စက္ကန့်20ပတ်ဝန်းကျင်ရှိပါတယ်ဒေါခင်မျိုးဆွေရဲ့ဆွေးနွေးချက်ကိုကျွန်တော်တို့အရင်ဆုံးနှာထောင်ကြည့်အောင်ပ
ါဒီနေ့ရန်ကုန်တကြံကိုဝန်ကြီးချုပ်တက်ကအောင်အောင်မြင်မြင်နဲ့ပဲကင်သွားနိုင်တယ်လို့ဆိုရမှာပါရန်ကုန်မြို့ရဲ့လမ်းကြောင်းများမှာအုပ်လက်လေးတွေနဲ့မလက်ငယ်လေးတွေများပြောင်းတွေ့လိုက်ရတယ်ကျမတို့ငယ်ငယ်တုန်းကလူပဲဖြစ်နေလို့အရန်ဝန်တာပါလေမင်းနဲ့ကြီးတွေအများဆုံးရှိတဲ့ပြည်လမ်းမကြီးမှာတော့ကားလေးနည်းနည်းလေးရွေးကိုပို့ကိုပဲချာကြီးစောင့်ဆိုင်နေရပေမဲ့လေလူတွေအားလုံးရဲ့မင်းနဲ့မှာတော့ဆူရွှင်ချင်းနဲ့ရှိနေတာကွာလေကြီးနူးစရာဖြစ်ရပါလေအားလုံးသိကြတဲ့အတိုင်းပဲစီးပွားပြည့်မန်ဒက်တွေကိုဒီနေ့မှခွင့်မပြုလိုက်ဘူးဆိုတာလေဒီကြိမ်ဟိဆိုတာနဲ့မြန်မာလူမျိုးတွေကမကပဲနဲ့နိုင်ငံသားတွေပါမိကုံရန်ကုန်ပြောချင်းခဲ့ကြတယ်ပြောချင်းကြတယ်ဒီလိုပွဲမျိုးကြီးမှာလက်မဲ့ကစားကိုဘယ်လောက်ပေးရပေးရအကုန်ခံမဲ့ဟိဆိုတဲ့လူငွေပေါ်တဲ့လူတန်းစားကြီးကလည်းရှိနေတယ်ထဲဝါခန့်ညားလာတယ်မန်ဒက်ကြီးကမဖြစ်မနေပေါ်လာရတော့တာပါပဲဒီနေ့မှာတော့ပြည်လမ်းမကြီးတစ်လျှောက်ချန်ပိုင်ရှင်နဲ့သူတို့နဲ့နှီးဆက်တဲ့လူတွေကတော့အစနဲ့အများကြီးရကြတယ်ရကြရည်လို့ပြောကြပါပဲ။ကဲတော့ဒီလိုရိုးရောင်ပွဲမျိုးဆိုတာစီးပွားဖြစ်လှုပ်ရှားလို့မကောင်းတဲ့အမှာပါ။လူချင်းဝတ်နဲ့လည်းမညီပါဘူး။လုပ်ကုန်မလုပ်သင့်ပါဘူး။ကျမရဲ့အငြင်းကတော့ဒီလိုဝင်ဝေးရန်ကိုကောင်းတဲ့အလုပ်မျိုးပုံကူတူတူယောက်ချင်းကိုလုပ်ပိုင်ခွင့်ချထားပေးရမျိုးတွေမလုပ်သင့်ပါဘူး။ပြည်သူပိုင်လမ်းပေါ်မှာစောက်ထားတဲ့မန်တက်ကရတဲ့ ကျိုးမြင့်တွေကိုပြည်သူအကျိုးအတွက်ပြည်သူကောင်းကျိုးပြုလုပ်ငန်းတွေမှာပဲတုံ့တက်ပါတယ်။အရင်မြန်တိုးတက်ပြောင်းလဲနေတဲ့ကမ္ဘာကြီးရဲ့အနည်းရင်းငှက်ချက်ကြီးကြီးခန့်ရတဲ့မန္တကြီးအများကြီးစောက်ပြီးတော့မှဈာတဲ့ငူပြည်သူအတွက် အသုံးပြုမယ်ဆိုလို့ရှိရင်စင်ရဲ့ချမ်းသာကွာဟလာပြည်ထောင်ရေးထောက်ကူပြုနိုင်မှာပါ။နောက်နေ့မှာတော့အစစအရာအဆင့်ပြေးမယ်ဆိုတာသိကြပါတယ်။လာမယ့်နှစ်တင်မှာပြည်သူတွေရဲ့မျိုးလင်းချက်တွေ၊ရေမှန်းချက်တွေ၊လူရင်းဆန္ဒတွေပြည့်ပြည့်ဝဝအမြန်ဆုံးရဖို့ဆွေးရတဲ့ကိုတက်နိုင်ဆုံးဝိုင်းဝန်းကူညီကြဖို့ပြည်သူတွေကိုမြစ်တမ်းရက်ခံလိုပါတယ်။ကျေးဇူးတင်ပါတယ်။
ကျွန်တော်ဒေါက်ကင်မျိုးစုရဲ့ဆွေးနွေးချက်ကိုနားထောင်ပြီးတဲ့အခါကျတော့ခေါင်းနံပါတ်တစ်ခုဘာပေါ်တယ်လဲဆိုတော့ကျွန်တော်သတိထားမိပါတယ်ကျွန်တော်တို့စီကိုတခြားမက်ဆေ့ချ်နဲ့ပို့ပြီးတော့ဆွေးနွေးရတဲ့လူတွေမှာလည်းအဲ့ဒီသဘောထားတွေ့ရပါတယ်ဆိုတော့ဆရာဆွေးနွေးကကလည်းလိုင်းကြသွားပါတယ်ကိုဂျီမီကတော့ရန်ကုန်တကြံက
အလာဒူဟာအပြောင်းလဲနိုင်ခဲ့တယ်ပေါ့ဗျာအမန်လေးမှာကျုံလေးပဲလေးတန်းမှာဒီပေါင်း30လောက်လုတ်ခဲ့ကြတဲ့မန်ဒက်တွေအကုန်လုံးကစီးပွားရေးကြံမန်ဒက်ကြီးပဲအဲ့ဒီမှာကခုနကလာစီးပွားရေးကြံမန်ဒက်ပြီးပြီအလာဒီတကြံပါမစ်ချပေးကြဲကနှစ်ဆက်ချောက်ဘီလံကျုံတောင်ပတန်းကိုရဖို့အတွက်အလာဒီနှစ်ဆိုရင်အလာပါမစ်တကောင်လက်လွဲအမြတ်ငွေကသိန်း900ကျပ်ကိုရှိတာမျိုးတွေပေါ့ဗျာနော်ဒါစီး မယ်အကျုံးမင်းမှာဒီမန္တကြီးတွေတစ်ချောင်းလုံးကမန္တ40လောက်ရှိနေတာဟာကျုံးကြီးဂါလန်တန်း50 60လဲနှစ်ကိုကုန်နေဗျာနောက်တကလည်းညပီတောက်တုံးနေတဲ့ကျုံးကြီးတွေမှာလဲအခုဆိုဒီနေ့ညဆိုရင်ဒါအဲ့ဒီပရဲမှာအမိုက်ပိုက်တွေပေါ်ဘူးတွေဟလာအညစ်ကြီးတွေအကုန်ကြီးဝင်နေပြီဒါဓာရီလည်းကျွန်တော်တို့ကမဖြစ်ချင်ဘူးနောက်တကမျိုးရဝင်မန္တတ်ဆိုရင်လဲမျိုးရဝင်မန္တတ်တစ်ခုတည်းတင်ကိုငွေကြက်သိန်းပေါင်းဟလာ4000နဲ့5000ကျားမှာတုံးနေဗျာနော်ဓာရီလည်းကျွန်တော်တို့ကမဖြစ်ချင်ဘူးခုနကကိုကြီးမင်းပြောလို့ပါပဲမျိုးရဝင်မန္တတ်ကတခြားလုံးကြီးမျိုးရဝင်နဲ့တိုင်းမှုတွေရဲ့အနာမယ်ပွဲကြီးရဲ့ခွင့်လူကမန္တတ်ကြီးဖြစ်ခဲ့တာ
ဆို
ကျွန်တော်တို့မန္တလေးလည်းမျိုးရုံမန္တလေးကိုနာမည်ပေါ်ပါတယ်
ဆက်စု
နာမည်ပြောင်းလိုက်ပြီးမဲ့လေဒီပေါ်မှာဟာအရင်ပုံစံအတိုင်းပဲဖြစ်နေတာကြီးမပြောင်းလဲနိုင်ဘူးပေါ့ဗျာ
ဟုတ်ကဲ့ဆက်စု
ကျွန်တော်တို့ကဟာလာဟိုအားမလို့အားမရဖြစ်ခဲ့ကြရတာ
ဟုတ်ကဲ့ဆိုတော့ရန်ကုန်ကတောင်မှပြောင်းနိုင်ပြီးတော့အချိန်မီပေါ့လေပြောင်းနေဆိုတော့မှလည်းပဲပြောင်းနေအပေါ်မှာကိုကသဘောမတူတဲ့အတန်တွေကလည်းအများကြီးပါဒါပေမဲ့အဲ့ဒီလောက်တောင်မှမန္တလေးကဘာဖြစ်လို့မပြောင်းနိုင်ခဲ့တာလဲဘာကြောင့်လဲဆက်စုနဲ့တည်လား
ဘာကြောင့်လဲဆိုတော့ဒါကျွန်တော်တို့တွတ်တော်အပြစ်မှာတော့ကျွန်တော်တို့စာရေးဆရာတွေကိုခေါ်ပြီးတော့ဘယ်လိုလုပ်တင်လဲဆိုတဲ့အကြံဉာဏ်တောင်းတယ်ကျွန်တော်တို့အကြံဉာဏ်တွေပေးတယ်နော်ပေးပြီးတော့နောက်ပိုင်းမှာတကြံကော်မတီဟာအလားဒီအစိုးရအပြစ်မှာတကြံကော်မတီဆိုတာမျိုးအစည်းအဝေးတွေတောက်လျှောက်ထိုင်တဲ့အခါမှာကျွန်တော်တို့စာရေးဆရာတွေအပိုင်းကလုံးဝပါမလာတော့ဖိတ်ကြားခြင်းကိုမပြုတော့ဘူ
းဩ
ပြီးတော့ဘယ်နဲ့ကျွန်တော်တို့ပေးတဲ့အကြံဉာဏ်တွေဟာတကယ်ရည်စုံဖြစ်ခဲ့ကြရတာပါပဲ
ဟုတ်ကဲ့
ဖြစ်ခဲ့ကြရတော့ဒါတွေဟာတို့ဟလားဘာကြောင့်မပြောင်းနိုင်တယ်လဲဆိုတာတော့အဲ့ဒါတို့မှပြင်မယ်ပေါ့။အဲကျွန်တော်တို့ဒီမန္တလေးသူမန္တလေးသားတွေကတော့ဒီအပေါ်မှာတော့တော်တော်လေးကိုအားမလို့အားမရဖြစ်ကြံရခဲ့ကြတာပါ
။မန္တလေးတိုင်းဒေသကြီးအစိုးရတဲ့ဆရာဆွေးနွေးဆွေးနွေးချက်တွေနဲ့ပြောဆိုချက်တွေကြားမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ကျွန်တော်နောက်တစ်ယောက်ကျွန်တော်တို့ဒီကနေ့ဟုတ်ကဲ့ VOA ကနေပြီးတော့ဆက်သွယ်မေးမြန်းထားပြီးတော့မှဖြေဆိုထားတဲ့ကျွန်တော်တို့ခမဲနိုင်ရေးကူညီမှုအသင်းဦးဆောင်သူပြောရှင်တေဦးဆောင်ဦးကျော်သူရဲ့ရန်ကုန်တကြံပေါ့လေသူတွေ့မြင်ခဲ့တဲ့ထူးခြားချက်လေးတွေကိုလည်းနားထောင်ကြည့်အောင်မှာ10မိနစ်လောက်ရှိပါတယ
်။ဒီတကြံကတော့ဒီနှစ်ကတော့ကျောင်းတို့ဒီလူသားသားညီမျှမှုဖြစ်သွားတယ်လို့တော့ကျောင်းပြောလို့ရတာပေါ့လေဥပမာဒီအရင်တော့ဒီပတ်စံပေးပြီးတော့ပေးရတဲ့မန်တက်ကြီးဒီမန်တက်ကြီးဒီဒီဝိုင်းနေအစိုးရပါတဲ့မန်တက်ကြီးမှာသူရအောင်နဲ့ရက်ွက်တရားသူတွေဆိုရင်ကိုရက်ွက်မှာတော့ကိုရေးမကစားနိုင်ဘူးအဲ့ညာမှာသွားပြီးတော့ငင်းမောပြီးတော့ကြည်ရတယ်တချို့မူးယူနေတာမျိုးတွေဖြစ်တာလေအခုဆိုရင်ဒါမန်တက်ကလေးသူရက်ွက်လမ်းလေးမှာသူအိမ်ရှိသေးမှာဒီအုံးလက်မန်တက်ကလေးတွေပိုင်တိုင်းလေးတွေလောက်တာဒါလေးရချစ်စရာကောင်းတယ်ပြီးတော့ကျွန်တော်တို့ကားမောင်းရသွားတာလဲဒါတော်လေးအဆင်ပြေတယ်ဟိုဒါမဲ့ဒီမန္တကြီးရှိတဲ့နေရာကြီးကတော့ဟိုကားမောင်းရတော့တော်တော်လေးစိတ်ရှိရှိနဲ့မောင်းရတာပေါ့လေဟိုမူးရလဲမူးရတာပဲမူးရလူလည်းရှိတယ်ရန်ချစ်တဲ့လူလည်းရှိတယ်ဒါအပြောမကျူးဘူးပဲကျွန်တော်တို့ဒါကိုကိုကိုချိန်ပါပဲရမှာအဲအဲ့ဒီဟာတော့ကျွန်တော်မြင်ပါတယ
်ကိုဂျီမီ ကျွန်တော်ဒီတည်င်းတွေထဲမှာဘာတွေ့ရတယ်လဲဆိုတော့လူတွေကရက်တက်ဖို့ဝင်နေပေါ့ဒီတကြံမှာအလွန်ကြုံရင်းယူပေးရက်တက်ဖို့ဝင်နေကိုတော်တော်များများချီးကျူးပြီးတော့ရေးကြတာကျွန်တော်တွေ့တယ်အဲ့မှာအမှတ်ချက်တစ်ခုလဲကျွန်တော်ဘာတွေ့တယ်လဲဆိုတော့ဒါကတော့ဒီနေ့မှလောက်တာမဟုတ်ပါဘူးခါတိုင်းနေ့တွေလဲရက်တက်ဖို့ဝင်နေကဒီလိုပဲတာဝန်ယူတာပါပဲလူတွေကဟလာအစိုးရတက်ကိုမြောက်ပင့်ပြီးပြော
ဒီတန်ကြပ်ဖွဲ့အားဒါကျွန်တော်တို့ဒီတောင်ညွတ်ရဲစမ်းမှာကျွန်တော်တို့ဟိုဒီခံမှုကိုယ်တိုင်အားဒါဖိတ်ကြကြရတာတော့ချုပ်ပြီးခဲ့တာပေါ့နော်ဟုတ်ကဲ့အဲစကန်တစ်ခုလုံးကလိုလာလာပဲဆိုတော့တန်ကြပ်ဆိုတာသူအခုချိန်ဒီဒါဟိုအခုချိန်ဒီဒါခင်အခုချိန်အမှုတွေကိုယ်တိုင်ဒါသူတို့ဆောင်မဲ့ဟာတို့ထင်ပြီးတော့တန်ကြပ်ခွင့်မပြိုင်ရှိနေတယ်ဟုတ်ကဲ့ဒါပေမဲ့ရဲတွေကတော့ ये थाना ये सब सांय में तिंडा नहीं बाजी वो ईयूआन यूरो वो लिचिंग भी रखा मां में ना डाउन यूनियन आया था तू ये पायलट इडिया बे
ऐसे
मार ये संदर्भ इडिया बो ना ऐसे निगो तो पूर्ण बाबू तो चूसा रहा बो ऐसे डा ओ ओ ईयू ये ओ लिचिंग भी मुझां ईयू ये ट्रेनिंग जाने था पिम เออดาบอเฟ่ไม่รู้เทรนยังไม่ใช่หรอกครับดาเปียงเนี่ยเนี่ยแต่ว่าดาเอ่อมันนั้นเนี่ยดาบีเอวันนี้อ่ะเอ่อตัวผมดูรู้สิเนี่ยดูเป็นลูกหนังเลยเป็นลูกยามเลยโอเคโอเคแล้วสิ่งนี้สิ่งนี้อยากชี้ดีกว่าเลยอ่ะดาตัวที่เอเจ็ปเนี่ยดาที่ที่เยอะท่านเนี่ยสั้นๆอีฮะโอ้ที่รู้ที่สองเป็นเนี่ยสุดเลยอะไรจะมีกันที่ได้ใช่ไหมบอกนะไอ้เราคงได้พอใจแต่ตัวเราจะมีเนี่ยเออจะรู้มีเนี่ยเราคู่ดาบีเราขำมาสุดเลยที่แบบอะ 比如说你烧脑看见的看见的看见的爸爸这些都是些马的我那边没当家的妈妈那这个人那个叫主要的路大的地方路大的时候看见的主要高脑的路线的路
线
高脑的高脑的面看见的路线那种妈妈的
然后见
到路的见到那么的加一那个的见到啥的在那个你在旁边那那爷阿拉爷里面的就是说我看到看到梯队的时候都是就是拿来的拿来的这个路我比如呢都是家里嘛哈吧我的户口啊的干嘛他有事情比如呀路大的吧那都是当我没打那参照家门的谁那边的参照家门的就是就是就是啊大西的那里没修哎大西的那方面就比如呢围观这些的
哎
大西就是说穷的不知道吧
OK 所以说曼德里马有的也得碰也得我参照木卡因你的那么多出家家请你去给他了下
ဒီချိန်မှာဒီကနေ့အဲ့ဒါကြီးပါတယ်ရတဲ့ဖွဲ့ဝင်တွေတွင်ပို့ပေါက်ကနေစီဝင်ဝန်ထမ်းတွေရဲ့တာဝန်ထမ်းဆောင်မှုတွေအရလဲကျွန်တော်တို့ဒါကြီးကြီးရမယ်ဟာတွေပါအညာပိုင်းမှာဆိုရင်တောက်လျှောက်အမိုက်တွေတိတ်လို့မင်းထဲမှာဆိုရင်ဒီကျုံမှုလေးပဲလေးတန်းမှာအားလုံးဟာလက်နှက်ရှင်းသွားတယ်ရဲတွေကလည်းခုနလိုပေါ့ဗျာဒီဟိုလာဟိုဟိုဂါရီမှာရဲ့ဒေသာတောက်စားမှုတွေပါညိုပြင်းပြင် တော့ထူးခြားခြားချောမွေးမှုရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တက်တန်းတစ်ခုနဲ့ပြောရမယ်ဆိုတော့ရတက်ဖို့ဝင်ရေးစီပင်ဝန်ထမ်းတွေဆိုတော့ကျွန်တော်တခါမှဒီလိုချီကျူးစံချီကျူးစကားပြောတာမကြားခဲ့ရပါဘူ
း
ကျွန်တော်ဝမ်းသာပါတယ်ခင်ဗျာဒီလိုမျိုးချီကျူးစကားတကယ်ပဲကြားရတယ်တကယ်ပဲစောစောတမန်လောက်ကြတယ်ဆိုတာသိရတဲ့အတွက်အားလုံးကိုစားကျေးဇူးလေးတင်ပါတယ်အခုကျွန်တော်တို့ဆွေးနွေးမဲ့ပြည်မျိုးကတော်တော်ရှင်တူရှိပါတယ်ဥလှပိုင်မှာဥလှပိုင်ပြေဘက်မှာရောတကြံချင်းနေမနစ်ကတည်းထူးကြသလားခင်ဗျာ
ဟိုနည်းနည်းထူးကြတာဟုတ်လားရဲတွေပဲဆက်တော့ရဲတွေပဲဆက်ဆိုင်ကောင်းပေါ်နဲ့ကောင်းလို့ကတော
့ပြေဘက်မှာလည်းရဲတွေကထူးကြကြပဲလား
ရဲတွေရဲတွေဝင်ဖြတ်တယ်ကမပေးဘူးတရားဟိုနေ့ဟိုအညိုလည်းရှိရဲဆိုတော့ကတော့စီစာကရေဖြတ်တယ်အဲညက်ဒီပုံမှန်ပဲပေးတယ်ခါလေးလို့မပေးဘူးခါလေးကကိုကြည့်တဲ့ပြညာတယ်မပေးဘူးတော့ပြညာတယ
်ဟုတ်ကဲ
့ဒါအကြီးဆုံ
းဆိုတော့မပေးဘူးဖြတ်တယ်ဆိုတော
့ဝင်ပါရတာပေါ့နော
်ဟုတ်ကဲ
့ဟုတ်မပေးဘူးတော့ကိုမပေးတာ
ဟုတ်ကဲ့
ပုံမှန်တိုင်းပြေးတာဆိုတော့ဒီကစားဟုတ်တော့မပြီးစီနမာရအဲ့ဒီတိုင်းမပြီးတော့ကလေးတွေလည်းဒီလိုပေါ့ဗျာဟို6တိောက်ကပေါ့လေဟိုစီရော့စီရကြဟိုများတော့များတယ်ပေါ်ပြီလားဒါတော့ဟိုကျွန်တော်တို့မူးဟာရောက်ကြည့်ဟာရန်နာကားဒါလည်းတချို့ရဲတွေထိတ်ပါတယ
်ဟုတ်ကဲ့
အဲ့ရဲတွေတော့တော်များလေးကျွန်တော်တို့ကျွန်တော်တို့ရဲတွေချီးကျူးရမှာပါအဲဒါလည်းဟိုကျွန်တော်တို့မျက်စိမျက်မြင်ကိုရေးပေါ့ဗျာအဲနောက်တော့ကျွန်တော်ဟိုနည်းဟိုဦးဟိုနည်းဟိုဆွေးနွေးနေတာလို့ဗျာကျွန်တော်တို့ဒီနေ့မှာထူးခြားတာတွေဟိုကျမ်းမိုင်ဝန်ထမ်းတွေပါသူကဟိုဝန်ထမ်းရတစ်ဆတူတော့ပြည်သူတွေကိုသူကလှောအပ်ပေးတာဒါလည်းကျွန်တော်တို့ပေါ့တဲ့ဟိုချီးကျူးကြပေါ့ဗျာ
ဟုတ်ကဲ့
နောက်တစ်ခါကျွန်တော်တို့ရန်ကုန်မှာအခုလို့ရှိရင်ကျွန်တော်တို့နေဦးကျော်သူတို့အပိုက်ောက်တယ်ဗျာနောက်တာဂီတာမှာတပြေကက်ကြီးနဲ့ရေပက်တာကြီးကျွန်တော်ကြားလာ သမီးပါနေရကြာ
ဟုတ်ကဲ့
ဒါပေမဲ့အဲ့ဒီကြားထဲမှာပါကျွန်တော်တို့ကဘာကြားလို့ဆိုဥကျော်ကညာကျွန်တော်စိတ်ထဲမှာကျွန်တော်ဥကျော်ရင်းတို့ဒီနေ့ပေါ့ဒီဆွေးနွေးတော့ပဲ9000ပဲကျွန်တော်အေးဆေးလို့ကျွန်တော်ပြောနေတာဒါပေမဲ့ဒီသမီးမှန်တာတွေဟာဒီပြောတဲ့စကားကြားတော့ကျွန်တော်ကိစ္စဖြစ်လာတာစိတ်ထဲမှာ
ဘာများပြောလို့လဲ
ကိုတော့ပြောချင်ပါလေဆိုတော့ဘာပြောလဲဆိုတော့ကျွန်တော်တို့ဒီလူငယ်လူငယ်ဆွေးပါဆိုင်နဲ့ပတ်သက်ပြီးရဟုတ်တိုင်းမှာပြောတယ်ကြာရောင်တိုင်းရနေလို့ရောင်တိုင်းဥစုပြုံးပြီးတော့ရဟာမန္တတိပိတ်တယ်ပိတ်တယ်ကြံဆိုတာလူငယ်ဒီတက်ဆိုင်ဟာလူငယ်ရဲ့ခွင့်ကိုပိတ်တယ်လူငယ်ရဲ့ပြောဖို့ပိတ်တယ်ဟိုဆိုးရတဲ့ကောင်ဒီဆိုးရတဲ့ကောင်မှတကယ်လို့ဆိုးအောက်ကိစ္စအတန်းကြီးနဲ့ပြောတာဒီကျွန်တော်စစ်ကစစ်ကြကြပါကြားလာတဲ့ခါကျတော့ကျွန်တော်စိတ်ထဲမှာဘာမင်းကျင်လာလဲကြောကောင်းပြီအဲ့ဒီပြောတဲ့သူကလူငယ်လူငယ်နဲ့ပြောတာဘယ်သူငယ်ယူပြောနေတာလဲ
ဟုတ်ပြီ
ကျွန်တော်ကိုစားပြီးပြောတော့ကျွန်တော်ပြီးတယ
်ဟုတ်ကဲ့
ကျွန်တော်ဘာလို့ပြောကြည့်တော့ဟာကြတစ်ခုပြောဦးကျော်ပြီးဆင်းလာဒီမန္တန်တစ်ခုပါလူတရားရှိတယ်သားဗျာ
ဟုတ်ကဲ့ဦးလပိုင်ဒီလိုလို့ဦးလပိုင်ဦးလပိုင်မေကွန်းကိုကျွန်တော်ရှင်းနေဟုတ်ကဲ့ဦးလပိုင်မေကွန်းကိုကျွန်တော်ရှင်းနေဦးလပိုင်ဒီလိုလို့ဦးလပိုင်ရဲ့မေကွန်းကိုကျွန်တော်အခုပင်နေဆွေးနွေးသူဦးဆရာဆုငယ်နဲ့ကိုကြည်မီကိုကျွန်တော်ဖြစ်ပြီးပန်ကြမယ်ဆိုတော့ဆရာဆုငယ်ဦးလပိုင်မေးတယ်လူငယ်လူငယ်ဆိုပြီးတော့ကိုစားပြီးပြောတယ်ပိတ်တဲ့ကိစ္စဆရာဆုငယ်ကဘယ်လိုသဘောရလဲ
အမှန်ပါလေမြတ်အမှန်ပါလေမှန်ပါလေဟိုကျွန်တော်တို့ကအလားလုတ်တင်လုတ်တိုက်တဲ့စီတန်းဆိုတာတော့လူရည်ချင်းမှုနဲ့ပတ်သက်တဲ့စီတန်းဆိုတာတော့လောက်ရမှာပါပဲ။အဲဒီလုတ်တဲ့အခါမှာတော့အလားဟိုဒါဟာပုတ်တိုင်းမှုကတော့ရှိမှာပဲ။ပုတ်တိုင်းမှုရှိတာလူငယ်တူအားလုံးကိုကိုစားပြုတာမဟုတ်ဘူးဆိုတာကျွန်တော်တို့ဒါလက်ခံလို့ရပါတယ်။ဒါဘာလို့ပြောရန်ကုန်တိုင်းလုတ်ဆောင်မှုဟာအင်မတန်ကြီးကြီးစရာကောင်းပါလေ။အောင်လဲအောင်မြင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ခင်ဗျ
။ဒီအတွက်လေကျွန်တော်တို့အားလုံးအကျိုးရလက်တွေလည်းရှိလာပါတယ်။ဒါကျွန်တော်တို့လက်ခံပါတယ
်။ဟုတ်ကဲ့ကိုချင်းမီရောအဲ့လိုမျိုးလူငယ်တွေဆိုပြီးတော့ဝေဖန်တဲ့ပေါ်တွေပေါ်မှာကိုချင်းမီဘယ်လိုသဘောရလဲ
။အဲ့ဒါတော့ဟိုအဓိကတော့စီးပွားပြမန်နက်တီကိုပြေးလိုက်တဲ့ပုံမှာထွက်လာတဲ့အတန်တချို့ပါအတန်တချို့ဆိုတော့တော်တော်နေတဲ့အစုအဖွဲ့ဒါအတန်ထွက်လာတာပါအဲ့တော့ဒါကျွန်တော်တို့ရဲ့ယဉ်ကျေးမှုမဟုတ်ဘူးလေအဲ့တော့ယဉ်ကျေးမှုဆိုတာဟိုလူများစုကဟိုဂျင်ပတ်များစုကကျင့်သုံးလာတဲ့ကိစ္စယဉ်ကျေးမှုဖြစ်မှာ哦
ဟုတ်ကဲ့
အဲ့တော့ဒီခါကကျွန်တော်တို့ကတော့ဟိုတတိတွက်တဲ့လူငယ်ဆိုတဲ့ဟိုအတန်ထွက်လာတဲ့လူပုံကလည်းကျွန်တော်တို့အပြစ်မပြောပါဘူးဆိုတော့တို့ကြီးပြင်းရတဲ့ဘဝဒီလိုဖြစ်ခဲ့ကြတာ哦ဒါပေမဲ့တို့ရှိမှတို့နောင်တော်ကြီးတွေဘလို့ကြီးပြင်းရလဲဆိုတော့သိသွားတဲ့အချိန်မှာတော့လူငယ်တချို့ကလက်ခံသွားပါတယ်တို့လက်ခံသွားတယ်
ဟုတ်ကဲ့ခင်ဗျာ
အဲ့တော့နောင်လဲကျွန်တော်တို့နောင်လူငယ်တွေဘလို့ကြီးပြင်းတင်လဲဆိုတော့အတွေးခေါ်ပေါ့အဲ့ဒီဟာလေးကိုကျွန်တော်တို့ဒီချာဆွေးနွေးပြလိုက်တဲ့ချိန်မှာတော့တို့လက်ခံသွားပါတယ်
ဟုတ်ကဲ့ခင်ဗျာဆရာဆုငယ်ဒီနှစ်တကြံကဆရာဆုငယ်တို့မန္တလေးမှာတော့မှန်းချက်နဲ့နှမ်းထွက်မကိုက်ဘူးဖြစ်သွားတယ်ဆိုတော့ဆရာနောက်နှစ်တော့ကဘလို့မျှော်လင့်ချက်ရှိလဲ
အော်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒါဟာလာဟိုဘာလို့ဒီကျွန်တော်တို့တကြံလို့ပြောလိုက်တာနဲ့ဟိုရိုးရယဉ်ကျေးမှုဆိုတာကတော့ပါသမီးပေါ့ဗျာဒါကရိုးရယဉ်ကျေးမှုလို့ပြောလိုက်ပြန်တော့လေဟိုကခင်နောက်ပြန်ဆွဲတယ်ဆိုတော့အမြင်မျိုးလည်းမဖြစ်အောင်ခင်နဲ့လေလျော်ညီတော့နော်ဟိုနိုင်ငံရဲ့နိုင်ငံရေးအခြေအနေလည်းလျော်ညီတော့ရိုးရယဉ်ကျေးမှုကိုလည်းဟလာအခြေခံတော့တော့ပတ်ဝန်းကျင်တိမ့်တိမ့်ရေးနဲ့ဟလာတဘာဝပတ်ဝန်းကျင်တိမ့်တိမ့်ရေးနဲ့လျော်ညီတော့တကြံစီမံချက်ကတော့ချဖို့ကောင်းနေပြီဗျာ
အနား
မှာကပ်ပြီးတော့ဟိုကောင်းတယ်ဒီကောင်းတယ်ဟိုမန်နက်ပိတ်ဒီမန်တက်ပိတ်ဟိုကလုတ်ပြလုတ်ဆောင်မျိုးရဲ့အခုတည်းကကြံစီမံချက်ကိုတခြားလုတ်ဖို့ကောင်းတယ
်ဟုတ်ကဲ့
ကျွန်တော်တို့အထူးပြန်ပါဒါရန်ကုန်မန္တလေးမြို့ကမျိုးတွေဘယ်လိုလုတ်ကြမလဲကြံစီမံချက်တခြားချပြီးတော့ဒါကိုတခြားစဉ်းစားပြီးတော့ဟာအားလုံးအစဉ်ကြီးတဲ့နိုင်ငံကကပါဟာလားဟိုကျွန်တော်စောင့်ကြည့်ပြီးတော့ဟာလားဒီပေါ်မှာအာယုံစိုက်တဲ့အဲ့လိုဟိုလားဒီအားလုံးကလည်းပျော်ရွှင်ချမ်းမြေ့တဲ့နိုင်ငံလေးအကျိုးရှိမဲ့ဝီလဲမကုန်ရေလဲမကုန်တဲ့နော်တကယ်ကြံစီမံချက်ကတော့ချဖို့ကောင်းနေပါပြီ
ဒီ
ကတည်းကတစ်မျိုးဖြစ်နေရင်တော့ဒါအဆင်မပြေဘူးပေါ့ဗျာ
ဟုတ်ကဲ့
ဒါလုံးတင်နေပါပြီ
ဟုတ်ကဲ့ကိုကြည်မီကိုကြည်မီအတူချုပ်လေးပြောပေးပ
ါဟုတ်ကဲ့ကျွန်တော်ကတော့အကြိုက်ဆုံးတစ်ခုကတော့ဗျာကြံရဲ့အင်္ဂါရဲ့ပြည့်စုံတာပါလဲဆိုတော့တန်ချက်ပဲဗျာ
ဟုတ်ကဲ့နော
်အဲ့ဒါဒီနေ့ဆိုရင်ကျွန်တော်တို့ဒါတောင်းတမျိုးဆက်တန်ချက်ဆိုရင်ဒါကျွန်တော်ဒီမြို့တော်ပို့ခမ်းမှာနော်ပို့မနဲ့မှာကျွန်တော်ဖြိုပြင်းရတယ်တော့ live ဝင်ရတာပေါ့
ဟုတ်ကဲ့ခင်ဗျာ
အဲ့တော့ဒီတန်ချက်ကိုစဉ်းစားမပါဘဲနဲ့ဒါကျွန်တော်တို့ဒီဆိုရနေပြီးတော့ဒါခွင့်ပြုပြီးလိုက်တယ်ဒါအရေးကြီးဆုံးပဲ
ဟုတ်ကဲ့ပါကိုကြည်မီကျွန်တော်တို့ဒီမှာပဲဟုတ်ကဲ့ပါဒီမှာပဲကျွန်တော်တို့ရက်ထားပြစီဟုတ်ကဲ့ပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်ဒီသောတာရှင်တွေနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးနှစ်သက်မှာဆိုးရသင့်တဲ့ဒီနိုင်ငံသစ်ကိုအောင်မြင်စွာထူထောင်နိုင်ပါစေလို့ဆုတောင်းရင်းညီကုန်းချုပ်ပါတယ်ခင်ဗျာ
ကိုကြကြသိစီစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။တော်တာရှင်များရှင်ဒီကနေ့ဟာအတာတကြံပြီးဆုံးတဲ့မြန်မာနှစ်စန်းတရက်နေ့ဖြစ်ပါတယ်။အခုလာမယ့်နှစ်သစ်မှာတော်တာရှင်မြန်မာပြည်သူပြည်သားအားလုံးကိုစိတ်နှဖျားစမ်းမချမ်းသာပြီးလူအင်စန္ဒပြည့်ဝကြပါစေလို့ကျမတို့ VOA ဝိုင်းတော်သားအားလုံးကစုမုံကတောင်းရင်မင်္ဂလာတေးသချင်းတစ်ပုဒ်ကိုတင်ဆက်လိုပါတယ်။အဲ့ဒီတေးကတော့ကွယ်လွန်သူစွဲဆောင်ရအမှုပညာရှင်ဦးဝင်းဦးရဲ့မင်္ဂလာဆုတောင်းဆိုတဲ့တေးပဲဖြစ်ပါတယ်။နာတော်တာရှင်စင်ကြပါရှင်။
တပောင်းသဘူဟောတောင်းခုချွေကရည်မြစီစဉ်ဥစ္စာများကြွယ်ဝတိုးတက်စေသာ ကောင်းမှုကုသိုလ်များသမနာပြုကိုငွေမရှာနာစိတ်ရွှေရနာနိုင်ကြည်လဲလွမ်းငါအချင်းကလေးကရာအတိုင်းမသိပဲချမ်းသာစမလက်ပါတက်ဆဲပလဲများစားပွားကြောက်တံပရမများစင်စင်ထားလူတိုင်းကြွေရစေတာဝေနေရဆွေတဟာကလေးမှာဘေးရန်ကျင်းစင်ပွား ໄວວາກີຫາຕ້ວມມາຈັດຕີນຶ້ງເລມຈາລັງຍາລາເສປັງດ້ວຍດຣັງປະມາຊັ້ນຍາກາລີສັ້ງຍີປຽງຈາເອເສເຊນະລຸຍາກູໄສນະປາຖືຊາດາຊ່ວຍລັງບໍ່ວົນວັງອະສິນຊານາໂອເອຊາດຍາທີ່ວ່າຈານັງດີໂບໄດ້ຄັ້ງປີມາສຸດີປັງເຊນາ นองตันตยายีสิกจำมังสะลุปีไนปันนังวะโตตลันจวาอีออกเสงานองตันตยายีสิกจำมังสะลุปีไนปันนังวะโตตลันจวาอีออกเสงาดีเนโคเนดอมจาจีมุ่ยหลูตะยุ่ยซองงา ကောင်းရင်ခရီးပြန်တက်ဖို့မကြီးမဲ့ခင်ဖောင်ကြီးစီသွားသေးတိုင်းကြွေရသေးတာဝေနေရဆွေတဟာကလေးမှာဒီရန်ကျင်းစင်ကွာတိမ်ဝေစွာဒီဟာအတွင်းမှာချက်တည်းလူတွေမကြလမ်းညာပါစေပန်းတွေဗရန်ပမာ ချမ်းမြာကလေးစမ်းရေချမ်းချာအေးအေးဆေးဆေးနဲ့လူများကိုစိတ်နှပါထူထူချာချာတွင်လောင်းဘဝဝအစင်ချမ်းသာအိုးအိတ်သာတရားပြေဝကြနိုင်စေဖို့ဒိတ်ခံပြီးမှသူဒီပန်းစင်ဒါကိုရီတော်တာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးအတွက်လာမယ့်နှစ်
တနှစ်တာကာလပတ်လုံးအောင်မြင်ပျော်ရွှင်ကြပါစေလို့ဗီအိုရိုင်းတော်သားတွေကဆုမွန်ကောင်းတောင်းပါတယ်ရှင်မြန်မာနိုင်ငံအချင်းထောင်သီးသီးမှာပြည်တံကြခံရတဲ့အကျဉ်းသား၈၃ဦးကိုလွတ်ပေးလိုက်တယ်လို့သမ္မတဦးထင်ကျော်ကလက်မှတ်ရေးထိုးပြီး April 16ရက်နေ့ ရဲဆွဲနဲ့ကြီးညာချက်ထုတ်ပြန်လိုက်ပါတယ်နေ့တက်ကူခါသမယမှာအမျိုးသားညီညာဆေးရဲနဲ့ပြည်သူလူထုနှလုံးစိတ်ဝမ်းငြိမ်းချမ်းစေရေးတို့ကိုဥတီစေသောအဖြစ်အခုလိုအကျဉ်းသား၈၃ဦးကိုလွတ်ငင်းခွင့်ပြုလိုက်ကြောင်းသမ္မတဦးထင်ကျော်ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်အခုလိုပေးတာဟာအန်အေဒီအစိုးရတက်လာပြီးနောက်ပိုင်းဒုတိယအတုပ်အဖြစ်နဲ့နိုင်ငံအကျဉ်းသားတွေကိုလွတ်ပေးတာလည်းဖြစ် နာပြည်နယ်ထမ်းဆောင်ပေးခဲ့ကြတဲ့နိုင်ငံဝန်ထမ်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနိုင်ငံသူနိုင်ငံသားတွေဝမ်းမြောက်ဂုဏ်ယူပွဲဟာတွေ့မြင်ခဲ့ရတဲ့အတွက်ကျေးဇူးတင်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ပွင့်ဟမင်းကြီးဖရန်စစ်ဟာဂရိနိုင်ငံလက်စပိုကျွန်းကိုတွားရောက်လက်ပတ်ပြီးတဲ့နောက်စီးရီးယားဒုက္ခသည်12ဦးကိုရောမမြို့ကိုခေါ်ဆောင်သွားခဲ့ပါတယ်။ကလေးငယ်16ဦးအပါအဝင်မွတ်စလင်မိသားစု3ခုကိုဗာတီကန်မှာနေရာထိုင်ခင်းစီစဉ်ပေးထားမှာဖြစ်ကြောင်းပွင့်ဟမင်းကြီးရုံးကသတင်းထုတ်ပြန်ပါတယ်။ဂျပန်နိုင်ငံတောင်ပိုင်းကျူရှူကျွန်းမှာနောက်ဆက်တွဲပြင်းထန်တဲ့ငွေနေလောက်ခတ်ခဲ့တာကြောင့်ထိတ်လန့်ခြောက်ခြားနေကြတဲ့ဂျပန်လူမျိုးထောင်ပေါင်းများစွာဟာတတိယမြောက်ညအဖြစ်ကယ်ဆယ်စခန်းတွေမှာဆက်နေကြရပါတယ်အပြင်အင်အားအပြင်းဆုံးငလျင်တန်းကြောင့်ကြာသပတေးနေ့ကဆလို့အ ਨੇ ဆုံး42ဦးသေဆုံးပြီး2000နီးပါးဒဏ်ရာတွေရခဲ့ကြပါတယ်ငရင်ကြောင့်အဆောက်အုံတွေနဲ့တံတားတွေပြိုကျပျက်စီးခဲ့သလိုမြေပြိုမှုတွေလည်းဖြစ်ပေါ်ခဲ့ပြီးကြီးစံရထားတွေလည်းလမ်းချော်သွားခဲ့ပါတယ် IS Islamic State ကြောင့်အဖွဲ့ဟာကင်ဆာယောဂါနဲ့တူကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကစနေနေ့မှာနိုင်ရှင်ပြောကြားလိုက်ပြီးအီရန်နဲ့ဆီးရီးယားနိုင်ငံတို့မှာရှိတဲ့အဲ့ဒီတောင်းကျမ်းသူအဖွဲ့ကိုချေမှုန်းပစ်ဖို့လိုအပ်ကြောင်းဘာဖြစ်လို့လဲဆိုတော့အဲ့ဒီအဖွဲ့ကအဲ့ဒီနိုင်ငံတို့မှာစတင်ဖြစ်ပေါ်ခဲ့တဲ့အတွက်ကြောင့်ဖြစ်တယ်လို့ပြောပါတယ်
။နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာပေးသွားတာပါ။ဒီမနေ့စီစဉ်ထုတ်လုပ်ရမှုကဒေါခင်မျိုးသက်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Zainab Abdurrahman ဖြစ်ပါတယ်။တင်းငွေတွေနဲ့ညနေပဲ6နာရီခွဲကနေ9နာရီထိစီစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေအတန်လွှင့်ပေးသွားမှာပါ။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.